Welcome to the Voice of America in Burmese.
မင်္ဂလာရကျမသတို့ရှင်များရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ31ရက်နေ့စနေနေ့ည 9:30 အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်နောက်ပိုင်းပါခုနှစ်ပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာဒီညပိုင်းသတင်းတွေကိုရှားဖောက်နေတူကြီးညာပေးသွားမှာဖြစ်ပါတယ်လူပေါင်း124ယောက်ပါဝင်တဲ့ရုရှားခီးတဲ့လင်းဟာအီဂျစ်နိုင်ငံကနေစတင်ပြန်တမ်းပြီး23မိနစ်ကြာမှပြစ်ကျသွားခဲ့ပါတယ်။အဲစစ်သွေးကြော်တွေကိုတိုက်တဲ့နေရာမှာဆီးရီးယားတိုက်ခံအဖွဲ့တွေကိုအကူအညီပေးဖို့အတွက်အမေရိကန်ပြည်ပတ်ဖွဲ့ငယ်တစ်ခုကိုဆီးရီးယားနိုင်ငံမြောက်ပိုင်းကိုဆေးလွတ်သွားမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဒီကနေ့ညနားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့ပြည်တွင်းကကြိုတင်မဲ့ပေးသူတွေရဲ့ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ NLD လွတ်တော်ကိုယ်စားလှယ်လောင်ကိုဖြိုးစေရတော့အခုလိုပြောပြသွားတာပါ
သနာမဲပြီးတဲ့အခါမှာတစ်စိတ်တုံးနေရတယ်ဆိုတာကတော့သာမန်ရက်သူရက်သားတွေအတွက်ဆိုလို့ရှိရင်တော့တော်တော်အခက်အခဲရှိပါတယ်။ဘာလို့လဲဆိုတော့ရုံးလုပ်ငန်းလုပ်ကိုင်စား
ပြည်စုံနောက်ပိုင်းမှာနားဆင်ရမှာပါ။အဲ့ဒီနောက်မှာတော့စနေနေ့ရက်ပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှနဲ့အတူဒုတိယပိုင်းနာရီဝက်မှာတော့ကိုတောင်းညုံတင်ဆက်မဲ့ကြားရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့စနေညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြင်ညာပေးကြပါအောင်ရှင်။
လူပေါင်း124ယောက်ပါဝင်တဲ့ရုရှားခီးတဲ့တင်လင်းဟာအီဂျစ်နိုင်ငံပန်းဖြေစခန်းဖြစ်တဲ့ရှမ်အယ်ရှိခ်မြို့ကနေစတင်ပြန်တမ်းပြီးနိုင်ဝက်အတွင်းမှာပဲပြတ်ကျသွားခဲ့တယ်လို့အီဂျစ်ဝန်ကြီးချုပ်ရှာရစ်အစ်မီလ်ကအတည်ပြုပြောကြားလိုက်ပါတယ်ကိုဂါလီမာဗီယာလေကြောင်းက Airbus A321 အမျိုးအစားဟာစိန့်ပီတာစဘတ်မြို့ကိုဥတီပြန်တမ်းနေတာဖြစ်ပြီးတော့လေယာဉ်ပေါ်မှာကလေးငယ်18ယောက်ပါဝင်ခီးတဲ့118ယောက်နဲ့လေယာဉ်အမှုထမ်း9ယောက်ပါဝင်တယ်လို့အီဂျစ်အာနာပိုင်တွေကပြောပါတယ်လေယာဉ်ပြတ်ကျတဲ့နေရာကိုတွားရောက်ကယ်ဆယ်ရေးတွေလုပ်နေတဲ့ကယ်ဆယ်ရေးလုပ်ငန်းအဖွဲ့ဝင်တွေကတော့လေယာဉ်အပျက်စီးတွေကြားကနေရုပ်အလောင်းတွေကိုဖယ်ရှားပြီးတော့တည်ဆောင်နေပြီဖြစ်တယ်လို့ပြောပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတော့သူတို့အနေနဲ့အခြေအနေကိုလေ့လာစောင့်ကြည့်နေတယ်လို့ Facebook စာမျက်နှာကနေပြောထားပါတယ်။အဲဒီလေယာဉ်ဟာရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုဦးတည်ပြန်တမ်းနေတာဖြစ်ပြီးတော့အီဂျစ်နိုင်ငံကနေဒေသစံတော်ချိန်မနက် 9:51 မိနစ်မှာစတင်ထွက်ခွာပြီးလေယာဉ်ပြန်တမ်းပြီး23မိနစ်ကြာမှဆက်သွယ်ရေးပြတ်တောက်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။အတည်ပြုနိုင်တဲ့သတင်းတချို့ကတော့လေယာဉ်မှာပြဿနာတစ်ခုခုဖြစ်နေတယ်ဆိုတာကိုလေယာဉ်မှုကရေဒီယိုကနေပြောကြားခဲ့တယ်လို့ဆိုပါတယ်။ဘာကြောင့်လေယာဉ်ပြတ်ကျတယ်ဆိုတာတော့အခုချိန်ထိမသိရသေးပေမဲ့ပြစ်ချခံရတာမဟုတ်ဘူးလို့အီဂျစ်အာနာပိုင်တွေကပြောပါတယ်ခင်ဗျာ
။ ISIL Islamic စစ်သွေးကြွတွေကိုတိုက်ခိုက်ချေမှုရမှာအကူအညီဖို့အတွက် American စစ်သားတွေဟာမကြခင်ဆီးရီးယားကိုထွက်ခွာသွားကြတော့မှဖြစ်ပါတယ်။ဒါစင်နဲ့ချီတဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေနဲ့အတူ American နိုင်ငံကဆီးရီးယားမှာဖြစ်နေတဲ့ပဋိပက္ခတွေကိုအဆုံးသတ်နိုင်ဖို့အတွက်တန်တမာရေးနီးလန်းနဲ့ဖြေရှာဖို့အခြေခံလုပ်ငန်းစဉ်တွေကိုချမှတ်နေစဉ်တောက်ကြနေမှာပဲအခုလိုအရေးပါတဲ့ပဏာမခြေလှမ်းတွေစတင်နိုင်ခဲ့တာဖြစ်ပါတယ်။ဆီးရီးယားဆွေရနဲ့တိုက်ခံကြစကားပြောဆိုဆွေးနွေးရမှာကုလသမဂ္ဂကဥဆောင်ပါဝင်တဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တရားကိုလှုပ်သွားဖို့ဆိုတဲ့သဘောတူညီချက်ရခဲ့ပါတယ်။အသစ်ပြန်လည်ချမှတ်ထားတဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အညီတနိုင်ငံလုံးပြစ်ခတ်ရဆဲရဲကိုသမတ်ရဲ့အတိအကျနဲ့အကောင့်ထက်ဖို့လှုပ်ဆောင်နိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဥဆောင်ပါဝင်ဖို့အတူတကွသဘောတူခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကြံသဘောမတူရသေးတဲ့ကိစ္စတွေနဲ့သဘောတူညီပြီးသားကိစ္စတွေကိုဆက်ပြီးတော့အကောင့်ထက်ဖို့လှုပ်ဆောင်နိုင်ဖို့ရှစ်လာမယ့်နှစ်ပတ်အတွင်းမှာပြန်လည်ဆက်တင်ဆွေးနွေးသွားကြမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ရှင်။
IS သူကြော်တွေကိုတိုက်တဲ့နေရာမှာဆီးရီးယားတိုက်ခံအဖွဲ့တွေကိုအကူအညီပေးဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့ငယ်တစ်ခုကိုဆီးရီးယားနိုင်ငံမြောက်ပိုင်းကိုဆေးလွတ်သွားမှာဖြစ်ပါတယ်။အခုလိုဆေးလွတ်လိုက်တာဟာဆီးရီးယားနိုင်ငံကိုအမေရိကန်ရဲ့မြေပြင်တိုက်ခိုက်ရေးတပ်တွေကိုပထမဆုံးအချိန်ဆေးလွတ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ညောင်တပ်ဖွဲ့ရဲ့ကျူပန်းဆောင်ရွက်မှုနဲ့အတူဆီးရီးယားတွေကဒေသခံတိုက်ခိုက်ရေးသမားတွေရဲ့လှုပ်ရှားမှုတွေကိုညှိနှိုင်းဆောင်ရွက်ဖို့အမေရိကန်အထူးစစ်စင်တပ်ဖွဲ့ဝင်90နီးပါးကိုဆေးလွတ်ဖို့သမားကခွင့်ပြုလိုက်တာဖြစ်တယ်လို့အင်ဘီရောကတောက်ကြနေမှာပြောပါတယ်။ဆီးရီးယားနိုင်ငံကိုဆေးလွတ်မဲ့အမေရိကန်တပ်ဖွဲ့အနေနဲ့အဲ့ဒီမှာ ISD ကိုတိုက်နေတဲ့သူတွေကိုတင်နန်းတွေအကြံပေးတာတွေတခြားအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်ဘီရောပြောခွင့်ရပုဂ္ဂိုလ် George Arnest ကသတင်းတော်တွေကိုပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဟာလာမယ့်သတင်းပတ်အတွင်းဆီးရီးယားနိုင်ငံတွေကိုတောက်အောင်မှာဖြစ်ပြီးတစ်ခေါက်ကိုရပ်ပေါင်း60တပ်ပို့ပြီးတော့ထားသွားမှာမဟုတ်ဘူးလို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတူကပြောပါရခင်ဗျာ
လုံခြုံရေးသမားတူကိုဓာတ်နဲ့ထိုးဖို့စူးစမ်းခဲ့တဲ့ပါလက်စတိုင်းမျိုးသားတူကိုအစ္စရေးနဲ့ဂျာဆောင်လုံခြုံရေးတပ်သားတွေက နေဇက်စစ်ဆေးရေးဂိတ်မှာပဲပြစ်တက်လိုက်တယ်လို့အစ္စရေးတာဝန်ရှိသူတွေကဆိုပါတယ်ဒီတိုက်ဒီခိုက်ရန်ဖြစ်ပွားမှုဟာဝက်စ်ဘက်အရင်းပွားနယ်မြေထဲကဂျနင်းမြောက်ပိုင်းမှာရှိတဲ့ El Jalama စစ်တပ်စစ်ဆေးရေးဂိတ်မှာဖြစ်ပွားခဲ့တာဖြစ်တယ်လို့အစ္စရေးသတင်းရကွက်ကဆိုပါတယ်အစ္စရေးလုံခြုံရေးတပ်သားဘက်ကတော့သူတို့ရဲ့လုံခြုံရေးသမားတွေထိခိုက်မှုတစုံတရာရှိကြောင်းပြောဆိုတာမရှိပါဘူးဘက်သလဟန်ကပါလက်စတိုင်းတွေဆန္ဒပြနေစဉ်အတွင်းအစ္စရေးစစ်တပ်ဘက်ကပြစ်လိုက်တဲ့မျက်ရည်ယိုပုံကြောင့်ရှစ်လက်သားအရွယ်ပါလက်စတိုင်းကလင်းငယ်တူအသက်ရှူမွန်းကြတည်ဆုံးခဲ့ရတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။ဒါဟာအစ္စရေးနဲ့ပါလက်စတိုင်းကြားလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွင်အသက်အငယ်ဆုံးတည်ဆုံးရတဲ့ပါလက်စတိုင်းကလင်းငယ်ဖြစ်ပါတယ်။မျက်ရည်ယိုပုံကိုကလင်းငယ်နေတဲ့အင်းစီကိုဓာတ်ရိုက်ပြစ်လိုက်တာလားဒါမှမဟုတ်မျက်ရည်ယိုပုံကနေထွက်လာတဲ့ guest တွေဟာအပြင်ကနေအိမ်ထဲကိုဝင်သွားတာလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။တောက်တာနေတော့ကရမလန်မှာဆန္ဒပြကြတဲ့သူတွေနဲ့အစ္စရေးရဲတွေကြားပြိပခဖြစ်ခဲ့ရမှာယာနဲ့ချီတဲ့ဆန္ဒပြနေတဲ့လူငယ်တွေကြားတဲ့ကိုရဲတွေကရာဘာကြီးစံတွေနဲ့မျက်ရည်ယိုပုံးတွေပစ်ခတ်ခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่งลืนปีนี่ว่าครับเนี่ย
ဒီကနေ့စနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာကာဂစ္စတန်နိုင်ငံဘစ်ကတ်မြို့ကိုရောက်ရှိနေပြီးတော့ဒါဟာသူ့ရဲ့အာရှအလယ်ပိုင်း၅နိုင်ငံခီးစဉ်အတွင်းပထမဆုံးဝင်ရောက်တဲ့နိုင်ငံလည်းဖြစ်ပါတယ်။ဝန်ကြီးကယ်ရီရောက်လာချိန်မှာပဲကာဂစ္စတန်နိုင်ငံမှာရှိတဲ့လူခွင့်ရေးဖွဲ့တွေကလည်းသူတို့နိုင်ငံရဲ့လူခွင့်ရေးနဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ပြောဆိုဖို့ဝန်ကြီးကယ်ရီကိုတိုက်တွန်းနေကြပါတယ်။ကာဂစ္စတန်နိုင်ငံမြို့တော်ကိုစနေနေ့ကရောက်ရှိလာတဲ့ဝန်ကြီးကယ်ရီဟာအဲ့ဒီမှာတရက်ကြာနေသောမှာဖြစ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်းဥစ်ဘက်ကစ္စတန်၊ကာဇက်စတန်၊တာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေကိုလည်းတရက်စီသွားအောင်မှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတို့ရဲ့ဆက်ဆံရေးအေးခဲနေတဲ့အချိန်မှာအမေရိကန်နဲ့အလဲအာရှနိုင်ငံတွေကြားဆက်ဆံရေးခိုင်မာမှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဝန်ကြီးကယ်ရီသွားရောက်တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကအစီအမံနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်က14နှစ်ကြာဖြစ်နေတဲ့စစ်ပွဲတွေကနေတည်ထောင်ခဲ့တာလို့ယူဆရတဲ့အကြီးဆုံးအယ်ကာအီဒါရဲ့စစ်လက်ကျင့်ရေးစခန်းတစ်ခုကိုအမေရိကန်တပ်သားတွေကတိုက်ခိုက်ခဲ့တယ်လို့အာဖဂန်နစ္စတန်စစ်ပွဲဆိုင်ရာအမေရိကန်စစ်တပ်တာဝန်ရှိသူတဦးကပြောပါရယ်တိုက်ခိုက်မှုတွင်အယ်ကာအီဒါအဖွဲ့ဝင်160လောက်သေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကယ်ဘတ်ကတောက်ကြနေ့မှာထုတ်ဝေတဲ့ Washington Post သတင်းစာကိုပြောပါရယ်တိုက်ခိုက်မှုတွင်အမေရိကန်တိုက်လေယာဉ်အစင်းပေါင်းဒါဇင်နဲ့ချီပါဝင်တယ်လို့အထူးတပ်သား200လဲပါဝင်ပါရယ်အော်တိုဘာလ17ရက်နေ့ကပြုတ်လုခဲ့တဲ့စစ်စင်ရေးဟာပါကစ္စတန်တောင်ဘက်ပိုင်းနေဇက်ဘက်ကအာဖဂန်နစ္စတန်နဲ့ကီလိုမီတာ80အကွာဝန်းမှာရှိတဲ့လစ်ချင်ရင်နေရာတွေကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းဒီလစ်ချင်ရေးစခန်းဟာနေ့တော်ကြာကလေးကစတင်ထီထောင်ခဲ့တာလို့ယူဆကြကြောင်းလည်းဗိုလ်ချုပ်ကြီးဂျွန်ကယ်ဘန်ကဆိုပါတယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်နိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်အသုံးပြုခဲ့တဲ့အီးမေးလ်တွေကိုတရားဝင်ထုတ်ပြန်ဖို့တရားရုံးကအမိန့်ချမှတ်ခဲ့ပေမဲ့လည်းနိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်နဲ့သမ္မတအိုဘားမားတို့ကြားပေးပို့ခဲ့တဲ့အီးမေးလ်တွေကိုထုတ်ပြန်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့အင်မီရိုတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်အခုချိန်မှာဒီလိုထုတ်ပြန်လိုက်မယ်ဆိုရင်သမ္မတတဦးတာဝန်အဖြစ်ထမ်းဆောင်နေစဉ်အတွင်းမှတ်တမ်းတွေကိုရှုတ်ဝတ်ထားရှိရမယ်ဆိုတဲ့အချိန်တော်ကြာကလေးကရှိလာခဲ့တဲ့အစဉ်လာကြီးကိုချိုးဖောက်လိုက်တာဖြစ်မယ်လို့လည်းအင်မီရိုထိပ်တန်းတာဝန်ရှိသူတို့ကတောက်ကြနေမှာပြောကြားလိုက်ပါတယ်သမ္မတအိုဘားမားရာထူးကနေအနိုင်မဲ့လာမဲ့2019 January လအထိအီးမေးလ်တွေကိုထိန်းထားဖို့အင်မီရိုကစီစဉ်နေပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ Mrs. Clinton နိုင်ငံသားရေးဝန်ကြီးဟောင်းအဖြစ်နဲ့တာဝန်ထမ်းဆောင်စဉ်လက်ခံပေးပို့ခဲ့တဲ့အီးမေးလ်တွေကိုစစ်ဆေးခဲ့ပြီးအဲ့ဒီက9000ကျော်ကိုထုတ်ပြန်ခဲ့ပါတယ်ဒီတဲကတချို့တွေကတော့ရှုတ်ဝတ်အီးမေးလ်တွေဖြစ်ပြီးတော့ပြန်ပြီးတော့ထိမ့်သိမ်းထားလိုက်ပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့တရုတ်နိုင်ငံဝန်ကြီးချုပ်လီခွေချန်တို့စနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒေသအတွင်းပိုင်တဲ့ငင်းပွားမှုတွေနဲ့တမိုင်းရောင်းဆိုင်ရာပြဿနာတွေကြောင့်တင်းမာနေတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာစေဖို့ရည်ရွယ်တဲ့ဂျပန်တောင်ကိုရီးယားတရုတ်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲမတိုင်ခင်တရက်မှာအခုလိုတွေ့ခဲ့ကြတာပါ။တရုတ်ဝန်ကြီးချုပ်နဲ့တောင်ကိုရီးယားသမ္မတတို့တွေ့ဆုံကြမှာတော့နိုင်ငံခြားကုန်သွယ်ရေးကိစ္စရာတွေကိုအလေးပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားမှာတင်းမာနေတဲ့ရေချောင်းသွာလာရေးပြဿနာအပေါ်မှာတောင်ကိုရီးယားအနေနဲ့ကြားနေဖို့တရုတ်ဘက်ကစီယုံဖြောင်းဖြားဖွယ်ရှိပါတယ်။ ပုံမှန်အဖြစ်တော့တောင်ကိုရီးယားနိုင်ငံဟာအမေရိကန်နဲ့ဒေသအတွင်းမဟာမိတ်ဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့စစ်ရန်စမှုအပေါ်မှာတုတ်ပြန်နိုင်ဖို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံနဲ့တက်သား28,500ဖြန့်ချထားပါတယ်။အခုတနင်္ဂနွေနေ့မှာစတင်မဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဟာ2012ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ပြုလုပ်တာဖြစ်ပါတယ်ရှင်။
အင်္ဂလန်မှာကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်တွင်ကစားနေတဲ့ Premier League ဘောလုံးပွဲမှာတော့ Liverpool က Chelsea ကို 3-2 နဲ့နိုင်နေပါတယ်။ Chelsea အတွက် Goal ကို Ramirez ကပွဲစားပြီး6မိနစ်မှာသွင်းယူခဲ့တာဖြစ်ပြီးတော့ Liverpool အတွက် Goal တွေကိုတော့ Coutinho က 2-2 နဲ့ Benteke ကဒီ83မိနစ်မှာ 2-2 သွင်းယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။
စနေနေ့ညပိုင်းထိတ်တဲရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေဘက်အလဲကိုပေးချင်ပါတယ်။အခုပထမဦးဆုံးတော့ပီတွင်းကဂျိုတင်မဲတွေရဲ့အခြေအနေတွေကိုနားဆင်ရမှာပါ။မြန်မာနိုင်ငံတဝမ်းမဲဆန္ဒရှင်တွေဂျိုတင်ဆန္ဒမဲတွေစတင်ပေးနေတဲ့အချိန်မှာဂျိုတင်မဲလက်မှတ်အယောင်ကြောင့်ပါတီတစိုက်တွေမကွဲပြားမှုတွေနဲ့မဲတစိုက်တုံးနှိမ့်တဲ့အခါမင်းယိုစိတ်မှုအခက်အခဲတွေကြုံနေရပါတယ်လို့ရွေးကောက်ပွဲဆောင်ကြည့်လေးလာသူတွေနဲ့အတိုက်ခံပါတီကပြောပါတယ်။အဲဒါကြောင့်ဆန္ဒမဲတွေကနေပယ်မဲအဖြစ်ပြောင်းလဲသွားမှာကိုလည်းစိုးရိမ်မှုတွေရှိနေတယ်လို့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့ဆွေးနွေးနေကြတယ်လို့သိရပါတယ်။အကြောင်းဆောင်ကတော့ဆက်သွယ်စုံစမ်းထားတယ်မဆုမုံကဆက်ပြောပြမှာပါရှင်။
ဟုတ်ပါတယ်2015ရွေးကောက်ပွဲအတွက်အောက်တိုဘာလ29ရက်နေ့ကနေစလို့မြန်မာနိုင်ငံတဝမ်းမှာဂျိုတင်ဆန္ဒမဲတွေစတင်ပေးနေကြပြီဖြစ်ပါတယ်မိမိမဲဆန္ဒနဲ့ပြင်ပရောက်နေတဲ့သူတွေရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်မှာပါဝင်တဲ့သူတွေအစိုးရဝန်ထမ်းလုံခြုံရေးတာဝန်တွေနဲ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲပေးနိုင်တဲ့သူတွေအတွက်သတ်မှတ်ရက်တွေနဲ့ဂျိုတင်ဆန္ဒမဲပေးနေကြတာဖြစ်ပါတယ်အဲ့ဒီလိုမျိုးသက်ဆိုင်ရာမဲဆန္ဒနဲ့အသီးသီးမှာဂျိုတင်ဆန္ဒမဲပေးနေသူမဲပေးနေစဉ်မှာမဲဆန္ဒနဲ့ကိုစားပြုလွှတ်တော်ကိုယ်စားလှယ်လောင်းနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကစောင့်ကြည့်လေ့လာခဲ့ကြတဲ့အခါမှာတော့ဂျိုတင်မဲဆန္ဒရှင်တွေမှာအခက်အခဲအတော်များများနဲ့ရင်ဆိုင်ခဲ့ရတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလက်ရှိလွှတ်တော်ကိုယ်စားလှယ်လည်းဖြစ်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းလည်းဖြစ်သူကိုဖြိုးစရာတော်ကသူ့ရဲ့မဲဆန္ဒနဲ့အတွင်မှာဂျိုတင်ဆန္ဒမဲပေးနေသူတွေကြုံတွေ့နေရတဲ့အခက်အခဲနဲ့ဂျိုတင်ဆန္ဒမဲဘုံတွေတင်းစီထားမှုအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်စရာအချက်တွေရှိတယ်လို့ VOE ကိုအခုလိုပြောပါတယ်
ဆန္ဒမဲပြီးတဲ့အခါမှာတစိုက်တုံးနှိမ့်ရတယ်ဆိုတာကတော့သာမန်ရက်သူရက်သားတွေအတွက်ဆိုလို့ရှိရင်တော့တော်တော်အခက်အခဲရှိပါတယ်ရုံးလုပ်ငန်းလုပ်ငန်းဆောင်ရွက်နေတဲ့ပုံစံတွေမဟုတ်ဘဲနဲ့ရက်သူရက်သားတွေအတွက်ဆိုလို့ရှိရင်တော့သူတို့တွေကတစိုက်တုံးနဲ့ရင်ပါပြီးသားမဟုတ်တဲ့အတွက်ကြောင့်မို့လို့တော်တော်လေးတော့အခက်အခဲရရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ဒီရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးညှိနှိုင်းနိုင်တဲ့ကိစ္စရက်တွေမှာဆိုလို့ရှိရင်ရက်ခင်းလုံးကဆိုလို့ရှိရင်တော့ဆန္ဒမဲပြားကိုလဲပုံနဲ့မချဲ့ခင်အချိန်အထိလဲလဲပိုင်ခွင့်ရှိတယ်ဆိုတာပါပြီးသားပါဒါပေမဲ့အခုအချိန်ဒီမှာတော့ဆန္ဒမဲလက်မှတ်ထုတ်ပေးတဲ့နေရာမှာပဲအဲ့ဒီဆန္ဒမဲမှာအစွန်းအထင်းတွေအပေါက်ပြဲတွေဒီအမှတ်အသားတွေပါတယ်ဆိုရင်လဲပိုင်ခွင့်ရှိတယ်စိတ်တုံးထုပြီးမှလဲလို့ရမရဆိုတဲ့ဟာကိုတော့အခုချိန်ဒီညနိုင်နေသေးပါဗျာဆန္ဒမဲပေးခြင်းဆိုင်ရာအသိပညာပေးခြင်းကတော့ရက်ဖွဲ့ကော်မရှင်ဖွဲ့ဝန်ကြီးတွေလောက်ကဆောင်တာတော့မတွေ့သေးပါဘူ
းသက်ဆိုင်ရာမဲဆန္ဒနယ်တွေကမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲယုံတွေကရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်ယုံတွေမှာကိုယ်တိုင်တွားရောက်ပြီးတော့လေ့လာနေတဲ့ရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာစေတနာဝန်ထမ်းများအဖွဲ့ကဥွှေဘကလည်းဂျိုတင်ဆန္ဒမဲရဲ့လက်မှတ်ဟာအဝါရောင်ဖြစ်နေတဲ့အတွက်နိုင်ငံရေးပါတီတွေရဲ့တင်ကြေတာထင်အောင်ထင်မားနဲ့လွဲချော်မှုတွေဖြစ်နိုင်ခြေတွေကိုအခုလိုရှင်းပြပါဗျ
။ကျွန်တော်အခုဒီနေ့ပေါ့လေဒီ29ရက်ကစပြီးတော့ဆိုကျွန်တော်မဲယုံနေကျွန်တော်လိုက်ပြီးလေ့လာပါတယ်။ဟိုလေ့လာတော့အတွားကြည့်တော့ဟုတ်တယ်ဗျဒီလိုဗျဟိုမဲရရဲ့ပင်ကိုအယောင်ကအဝါရောင်ဖြစ်နေတယ်။ဆိုတော့အဲ့ဒီပင်ကိုအယောင်ကအဝါရောင်ဖြစ်နေတော့အဲ့ဒီအယောင်ပေါ်မှာ तू ကကြဲဖြူနေရမှာနေပြီးတော့အယောင်မသွင်းမဲနဲ့ဒီတက်လွှတ်ပေးလိုက်တော့ကြဲအဖြူဆေးမထက်လိုက်တော့တော့ခံအောင်နဲ့အဝါဖြစ်နေတာပေါ့ဒီလိုအဖြူအောင်ဖြစ်နေတယ်ဆိုကြသူတို့စီကတရားတော့ထောက်ပြတာတစ်ချက်ရှိတယ်ကျွန်တော်အကမဲ့တော့ဆိုရင်နဲ့သူကြက်ခိုင်ရင်လည်းကြည်ပါကြက်ခိုင်ရင်ကရှင်သေးကအဖြူအောင်ပါတဲ့သူကလည်းအဖြူအောင်မဟုတ်ဘူးလေတဲ့အဝါရောင်ငွေလေဆိုကျွန်တော်ကြည့်လိုက်တော့ဟုတ်တယ်ဆိုတော့တော့ကစေးဖြူကိုသူတို့ကလုံးဝသုံးမထားပဲနဲ့အဲ့ဒီတည်းမှာအဝါရောင်သူကအနားသတ်လိုက်ရင်တော့အယုတ်ပေါ်လာတယ်စေးမသွင်းတဲ့တကြောင်အယောင်မထွက်ဘူးအဲ့ဒီတော့ဆိုမှင်နေရတယ်ပြီးတော့အညာယူစိတ်နေလို့ဆိုတဲ့ဟာမျိုးလေနည်းနည်းလောက်ဖိပြီးရိုက်လိုက်ရင်တောင်းလေးစုံကမင်းကပူပြီးထွက်တယ်ကွာတဲ့အဲ့ဒီစကားမျိုးတစ်ခုပြောတယ်ဒါသူတို့ချင်းချင်းပြောတဲ့စကားအဲမင်းဇိုနဲ့ဖြစ်ရင်လေ သူကဟိုဘက်ကြီးပဲပေါက်တယ်အဲ့လိုပြောတယ်အဲအခုသူရဲ့ဥပဒေအရဆိုရင်ပြန်မဖြစ်မယ
်အခုလိုမျိုးကြိုတင်မဲဆန္ဒရှင်တွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာမျိုးနယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့ဆွေးနွေးတင်ပြထားတယ်လို့လည်း NLD ပါတီကကိုဖြိုးစရာတော်ကပြောပါတယ
်မဲလက်မှတ်အကြောင်းကအဝါရောင်ဖြစ်နေတဲ့တော့ကြောင့်မို့လို့ပါတီရဲ့အမှတ်အသားတွေရဲ့အကြောင်းကြီးပြောင်းသွားတဲ့ကိစ္စကတော့ကျွန်တော်တို့စီမံလည်းဖြစ်တယ်ဗျဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ကအဲ့ဒီကိစ္စဆက်စားရင်ကျူတင်မဲဆန္ဒမဲကျူတင်မဲဘုံကချိတ်ပိတ်ပိုင်ခွင့်မရတဲ့ပုံစံမျိုးဖြစ်နေတယ်ဆိုလိုချင်တာကသက်ဆိုင်ရာလူမျိုးရေးစီးနဲ့ပိတ်ထားတယ်အတိတ်တွေနဲ့ပတ်ထားတယ်ဆိုပေမဲ့လည်းဒီတိတ်တွေကလည်းခွာလို့ရတဲ့ကိစ္စပဲလူမျိုးရေးစီးဆိုတာလည်းပြန်ထပ်စီးလို့ရတဲ့ကိစ္စပဲအဲဒါကြောင့်မို့ကျွန်တော်တို့ကတော့ကျူတင်ဆန္ဒမဲမဲဘုံဆိုတဲ့ကိစ္စရက်တွေစီးတနည်းပြည့်ရတဲ့ကိစ္စရက်မဟုတ်ဘူးတပတ်ကျော်ကြာထားထားမဲ့ဘုံတွေဖြစ်တဲ့အတွက်ကြောင့်မို့ဒါတွေတို့ကျွန်တော်တို့ကရှိတဲ့ပိုင်ခွင့်တော့ရကျင်တယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးဆွေးနွေးနေသေးပါဗ
ျ။ကျူတင်ဆန္ဒမဲပေးခဲ့တဲ့နေရာတော်တော်များများမှာတော့ရွေးကောက်ပွဲကော်မရှင်ကထုတ်ပေးထားတဲ့ဒစိမ့်တုံးတွေမှင်များပြီးတော့မှင်ယိုစိတ်မှုတွေဖြစ်တဲ့အတွက်ကျူတင်ဆန္ဒမဲပေးခဲ့သူတွေရဲ့လက်မှတ်ဟာပယ်မဲအဖြစ်ပြောင်းလဲသွားမှာကိုလည်းစိုးရိမ်မှုတွေရှိနေကြတာဖြစ်ပါတယ်။ဒါကြောင့်မကြခင်ရပိုင်းတွင်းမှာကျင်းပတော့မယ်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာအလားတူခက်ခဲမျိုးမကြုံရအောင်ရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ပေးဖို့တိုက်တွန်းနေသလိုပဲမဲဆန္ဒရှင်တွေမဲပင်းဤစနစ်မှန်ကန်အောင်မဲပေးနိုင်ကြဖို့အရေး88မျိုးဆက်ကျောင်းသားကောင်းဆောင်တွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘက်ကရွေးကောက်ပွဲဆိုင်ရာမဲပင်းဤစနစ်ပညာပေးလုပ်ငန်းတွေကိုမြန်မာနိုင်ငံအနှက်သွားရောက်နှိုးဆော်နေကြခြင်းလည်းဖြစ်ပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံးမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီကနေ့စနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမျက်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင်ကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားပါတယ်ရှင
် Apple company ကတော့လေ application ပေါင်း250ကျော်တော့မှသူ့ရဲ့ App Store ကနေဖယ်ရှားပစ်လိုက်တဲ့ကိုသားညုံဦးရေ
ဖယ်ပစ်လိုက်ပါပေါ့ဗျာအဲ့ဒီ App တွေကသုံးနေတဲ့သူတွေမသိအောင်လို့သူ့ရဲ့ iPhone iPad တွေထဲကနေအချက်လက်တွေခိုးယူနေတာကိုမဆုမြတ်မွေ
ဟုတ်တယ်ရှင်ဖယ်ရှားခံရတဲ့ App အများစုကတရုတ်နိုင်ငံကလာတဲ့ App တွေတဲ့ဒါပေမဲ့အဲ့ဒီ application တွေကို App Store ကတစ်ဆင့်တစ်ကမ္ဘာလုံးမှာ download လုပ်ယူနိုင်တော့အခုဆိုလို့ရှိရင် download လုပ်ယူထားတဲ့သူပေါင်းကလည်းတသန်းလောက်ရှိတယ်လို့ mobile application တွေလုံခြုံမှုရှိမရှိသုံးသပ်တဲ့ Source DNA ဆိုတဲ့ company ကပြောတယ်ရှင်အဲ့ဒီ company ကပဲဒီ app တွေမှာပြဿနာရှိနေတယ်ဆိုတော့စတွေ့ခဲ့တာလေ Guardian သတင်းစာကြီးရဲ့အပြောအရတော့အဲ့ဒီ app တွေသုံးကြသူအများစုကလည်းတရုတ်လူမျိုးတွေတဲ့
Source DNA company ကလုံခြုံမှုရှိတဲ့ app တွေအကြောင်း Apple company ကိုအသိပေးလိုက်ပြီးတဲ့နောက်တည့်ရက် October 15ရက်နေ့မှာပဲ Apple ကဒီ two app store ကနေပြီးတော့အဲ့ဒီဟာတွေအားလုံးကိုဖယ်ရှားပစ်လိုက်တာပဲဗျ
ဖယ်ရှားလိုက်တဲ့ application ပေါင်းက256ခုရှိတယ်။ဘာတွေလဲဆိုတာကိုတော့အဲဒီ source DNA ရော Apple ကပါထုတ်မပြောဘူး။ဒါပေမဲ့ Apple ရဲ့ကြေညာချက်ထဲမှာတော့ Yumi ဆိုတဲ့တရုတ် online ကြော်ညာကုမ္ပဏီရဲ့ software development kit ကိုသုံးပြီးတော့ဖန်တီးထားသမျှ application တွေအားလုံးကိုဖယ်ရှားလိုက်တယ်လို့ပြောထားပါတယ်။အတူကောက် STK လို့ခေါ်တဲ့ software development kit ဆိုတာကတော့ဒီ mobile application တွေကိုဖန်တီးတဲ့အခါမှာသုံးဖို့လိုတဲ့ software program ပေါ့။အခုကိစ္စကတော့တရုတ်က software developer တွေကသူတို့ရဲ့ app တွေထဲမှာကြော်ညာထည့်လို့ရအောင်လို့အဲ့ဒီ Yumi SDK ကိုတုံးထားကြတာ
Apple Store မှာရှိနေတဲ့ Yumi SDK နဲ့ app တွေအားလုံးကိုဖယ်ရှားလိုက်တယ်လို့နောက်မှလည်းဒီ Yumi SDK သုံးဖန်တီးထားတဲ့ application တွေကိုလက်ခံမှာမဟုတ်ဘူးလို့လည်း Apple ကပြောထားတယ်ဗျအ
ဲ့ဒီ application တွေကဒီ download လုပ်သွင်းထားတဲ့ iPhone ဒါမှမဟုတ်ရင် iPad တွေရဲ့ serial number တို့ နောက်အဲ့ဒီ iPhone iPad ထဲမှာတခြား download လုပ်သွင်းထားတဲ့ application တွေကဘာတွေလဲဘယ်နှခုရှိသလဲတို့နောက်သုံးနေတဲ့သူရဲ့ဒီ Apple ID နဲ့ချိတ်ဆက်ထားတဲ့ email လိပ်စာတို့နောက်ပြီးတော့အဲ့ဒီ iPhone iPad နဲ့ချိတ်ပြီးတော့သုံးနေတဲ့ speaker တို့ camera တို့လိုမျိုးပစ္စည်းတွေရဲ့ serial number တို့ကိုပိုင်းရှင်မသိအောင်လို့မှတ်ယူပြီးတော့မှအဲ့ဒီ Yumi Online Company ရဲ့ computer service ကိုပြန်ပို့နေတာတဲ့အဲ့လိုလောက်တာကဒီ Apple Company ရဲ့လုံခြုံရေးဆိုင်ရာစည်းကမ်းတွေကိုချိုးဖောက်နေတယ်လို့ဆိုပြီးတော့ Apple ကအခုလိုအရေးယူလိုက်တာကိုသားညုံရဲ့
Apple Store ကနေဖိရှားခံရတဲ့ application တွေဖန်တီးခဲ့သူတွေကတော့အဲ့လိုမျိုးသူတို့ app တွေကတစ်ဆင့်အချက်အလက်တွေခိုးယူတယ်ဆိုတာမသိနိုင်ဘူးလို့ Source DN ရဲ့ Mobile Application လုံခြုံရေး Company ကတော့ပြောထားပါတယ်နောက်ဒီ mobile app တွေဖန်တီးမဲ့ developer တွေကိုလည်းအဲ့ဒီ Yumi SDK ကိုမသုံးကြဘူးလေအကြံပြုတယ်ဗ
ျဖယ်ရှားခံရတဲ့ app တွေကို download လုပ်ထားပြီးသားသူတွေအတွက်ကတော့ mobile လုံခြုံရေးပိုင်းစိတ်ချရအောင်လို့အဲ့ဒီ app တွေကို update လုပ်ပေးဖို့အတွက်ကိုလည်းထွင်ထားတဲ့သူတွေကို Apple company ကအကြောင်းကြားထားပြီးပြီတဲ့ပြဿနာရှင်းအောင် update လုပ်မပြစ်မချင်းသူတို့ရဲ့အဲ့ဒီ app တွေကို Apple App Store မှာပြန်ပြီးတော့လက်ခံမှာမဟုတ်ဘူးလို့ကိုပြောထားတာပါ
ပြောရရင်တော့ဒီ Apple Mobile Application တွေနဲ့ပတ်သက်လို့ပြဿနာတက်တာအခုက3ငါမြောက်ပဲမဆင်မြန်မွန်ရဲ့ October လဇန်ပိုင်းတုန်းကလည်းအခုလိုမျိုးဒီပြဿနာရှိတဲ့ Application တွေအတော်များများကို App Store ကနေပြီးတော့ဖယ်ပစ်ခဲ့ရသေးတယ်။အဲဒီတုန်းကတော့အဲ့ဒီ App တွေတွင်းထားတဲ့ iPhone တွေကနေ Computer Server တွေနဲ့ချိတ်ဆက်ဆက်သွယ်တာတွေကိုဂျာကနေဖြတ်ပြီးတော့ခိုးယူနိုင်အောင်လုပ်ထားလို့ဖယ်ရှားပစ်ခဲ့ရတာ
။ September လကုန်ပိုင်းတုန်းကလည်း Computer Virus Malware တွေတွေ့လို့လူသုံးများတဲ့ app တချို့ Apple App Store ကနေပြီးတော့ရှင်းပြခဲ့ရသေးတယ်။အဲဒီတော့ကလည်းတရုတ်နိုင်ငံမှာအသုံးများတဲ့ application တွေများတယ်။သုံးတဲ့သူရဲ့ iCloud password တွေခိုးယူတာတို့လုံခြုံမှုမရှိတဲ့ website တွေစီကိုသူ့အလိုလိုသွားတာမျိုးတွေလုပ်လို့ရှင်းပြခဲ့ရသေးတာလေ
။ Apple App Store ကနေအခမဲ့ရနေတဲ့တချို့ app တွေကသုံးတဲ့သူနဲ့ပတ်သက်တဲ့အချက်အလက်တချို့ကိုအသုံးချပြီးတော့ငွေရှာတာမျိုးတွေကတော့ရှိကြပါရတယ်။ UK ထုတ် Telegraph သတင်းစာဆောင်ပါးထဲမှာရေးတဲ့အတိုင်းဆိုရင်တော့လက်နက်ဓာတ်မီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့flashlight app ဆိုရင်ဒီသုံးနေတဲ့သူဘယ်နာသွားတတ်တယ်လဲဆိုတဲ့နေရာတွေကိုမှတ်ထားပြီးတော့ကြော်ညာရှင်တွေကိုရောင်းနေတဲ့နောက်ဒီကျမိုက်ဆိုင်ရာ Antimodo ဆိုတဲ့ app ဆိုရင်လည်းသုံးတဲ့သူရဲ့မွေးနေ့နဲ့နေရာတွေကိုကျမိုက်ဆိုင်ရာကြော်ညာတဲ့သူတွေကိုပြန်ရောင်းတာမျိုးတော့ရှိပါတယ်တဲ့
ဒါပေမဲ့အခုရှင်းပြခဲ့ရတဲ့ဒီတရုတ်လို application 256ခုကကြတော့သုံးတဲ့သူရဲ့ email လိပ်စာလိုမျိုးအရေးကြီးတဲ့အချက်အလက်မျိုးတွေကိုခိုးယူလို့Apple App Store ရဲ့စီကံကိုချိုးဖောက်ရရောက်တယ်လို့ Source DNA Company ကိုထောင်တဲ့ Nate Lawson ကသတင်းဆောင်ပါးထဲမှာထောက်ပြထားတယ်လေ email လိပ်စာဆိုတာကဒီ online ဆက်သွယ်ရေးမှာအင်တာနက်မှာအရေးပါတဲ့အချက်အလက်တခုမဟုတ်လားကိုယ့်ရဲ့ဘဏ်စင်းစစ်ဖို့ဟာမျိုးကအထိ email လိပ်စာလိုရာမျိုးတွေရှိတယ်လေဒီ mobile application တွေလုံခြုံမှုရှိမရှိသုံးသပ်တဲ့ Source DNA ရဲ့အပြောအရဆိုရင်တော့အခုလိုမျိုးကိုယ့်ရဲ့အချက်အလက်တွေကိုခိုးယူတဲ့ application တွေကို Apple App Store မှာတွေ့ရတာဒါပထမဆုံးပဲတဲ့Apple App Store ပေါ်မှာဒီလက်ရှိ download လုပ်ယူလို့ရနေတဲ့ application ပေါင်းကတန်ခွဲကျော်တော့ရှိနေတာ
ပြောရမယ်ဆိုရင်တော့ Apple App Store ဆိုတာလူမျိုးရေးပိုင်းမှာတော်တော်လေးစိတ်ချရတယ်လို့အမှတ်ပေးခါရတဲ့ online ဈေးဆိုင်မဆင်မြန်မောက်သူ့ရဲ့ဒီ App Store ပေါ်မှာတင်သမျှ app တွေကိုတည်ချာချာစီစစ်ပြီးမှခွင့်ပြုတာဆိုပြီးတော့နာမည်ကြီးတာ Apple App Store က download လုပ်နိုင်တဲ့ application တွေဟာလုံခြုံတယ်စိတ်ချရတယ်ဆိုတဲ့နာမည်ကိုထိန်းထားနိုင်ဖို့ကသိက္ကိုသတိထားတယ်လို့ဆိုတာပဲဗျ
အဲ့ကြောင့်ဒီသိပ္ပံနဲ့နည်းပညာဆိုင်ရာ online သတင်းမီဒီယာတစ်ခုဖြစ်တဲ့ The Verge ရဲ့ဆောင်းပါးထဲမှာ Yumi SDK ရဲ့အန်ဒီရယ်ကို Apple Company ကဘယ်လိုကြောင့်မို့လို့မသိလိုက်တယ်လဲဆိုတာကိုမေးခွန်းထုတ်ထားတာပေါ့ Apple Company တခုတည်းမြင်တွေ့လို့ရတဲ့အချက်လက်တွေကိုရအောင်လုပ်နိုင်ဖို့ကအဲ့ဒီတရုတ်နိုင်ငံက online ကြော်ညာ Yumi Company ကစ조사ပြီးတော့ software program ကိုလုပ်ထားပုံရတယ်လို့ Source DNA Company ကတော့သုံးသပ်တယ်ပုံမှန်အဖြစ်ကတော့ဒီ application တွေလုံခြုံစိတ်ချမှုရှိမရှိဆိုတာကိုစမ်းစစ်တဲ့အခါမှာအဲ့လိုမျိုးလှုပ်ထားတာဆိုလို့ရှိရင်တော့တွေးရလေရှိပေမဲ့ဒီဟာမှာတော့လွတ်သွားပုံရတယ်တဲ့
mobile app တွေရဲ့လုံခြုံရေးကိုမပြတ်သုံးသပ်နေတဲ့ Source DNA company ကိုယ်တိုင်တော်မှတခြား application တွေကိုစစ်ဆေးတဲ့သူရဲ့ကိုယ်ပိုင် application ကို update လုပ်လိုက်တော့မှအဲ့ဒီပြဿနာကိုသွားတွေ့ရမှာမဟုတ်လားမဆင်မြန်ပါ
အခုခေတ်မှာကဒီလက်ကင်ဖုန်းတွေကိုပို့ပြီးတော့အားကိုးလာကြရတယ်။လက်ကင်ဖုန်းတွေတွေကနေပြီးတော့ဒီရာသီဥတုအခြေအနေဘယ်လိုရှိသလဲတို့ကားမပိတ်အောင်လို့ဘယ်လမ်းကနေသွားရမလဲဆိုတာမျိုးတို့သိနိုင်တဲ့ဒီအသုံးဝင်တဲ့ mobile application တွေကိုလူတွေကပို့ပြီးတော့သုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီလူတွေအားကိုးတဲ့ app တွေကိုအသုံးချပြီးတော့ကိုယ့်ရဲ့အချက်လက်တွေခိုးနိုင်ဖို့ကြိုးစားတဲ့နည်းတွေကလည်းစုံလာတယ်။အဲ့တော့တိုးတက်လာနေတဲ့နည်းပညာကိုအကောင့်အတွက်အသုံးချသူတွေရှိသလိုကိုကျိုးအတွက်အသုံးချနေကြတဲ့သူတွေလည်းရှိနေတယ်ဆိုတာကိုအခုကိစ္စကသက်သေတခုပဲလို့ပြောရမယ်ထင်ပါတယ်ရှင
်။မဆုမြတ်မဆုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့စနေနေ့တွေမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ရွေးကောက်ပွဲနဲ့လူထုအမြင်ကိုတင်ပြပေးချင်ပါတယ်ရှင်။အခုရွေးကောက်ပွဲမှာ
အမျိုးသမီးကိုယ်စားလှယ်လောင်း800ကျော်ပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်။လွတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်တွေပိုပြီးရှိနေတဲ့နယ်လို့ထောက်ပြနေချိန်မှာပဲအမျိုးသမီးကိုယ်စားလှယ်လောင်းက100ခိုင်နှုန်းကျော်ပဲရှိနေတဲ့အပေါ်မဲဆန္ဒရှင်တွေရဲ့သဘောထားကိုရန်ကုန် VOA ရုံးခွဲတာဝန်ခံကဒီခါမှာရှင် VOA ရန်ကုန်သတင်းထောက်မမင်းမင်းခိုင်ကရွေးကောက်ပွဲနဲ့လူထုအမြင်အဖြစ်စုံစမ်းတင်ပြထားပါတယ်ရှင်။
မြန်မာပြည်မှာအမျိုးသမီးတွေနိုင်ငံရေးနဲ့အုပ်ချုပ်ရေးခန္ဓာတွေမှာပိုပြီးပါဝင်လာနိုင်ဖို့အတွက်မူဝါဒချမှတ်ဖို့အချိုးကျစနစ်အကောင့်ထည့်ပေါ်ဖို့ဆိုပြီးအမျိုးသမီးလှုပ်ရှားသူတွေကအစဉ်တစိုက်ပြောဆိုခဲ့ကြပါတယ်။မကြာခင်ကျင်းပတော့မယ့်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းအရေအတွက်စုစုပေါင်း6000လောက်မှာအမျိုးသမီးကိုယ်စားလှယ်လောင်း1400ခန့်နှုန်းလောက်ပါဝင်ပါတယ်။အမျိုးသမီးတွေနိုင်ငံရေးနယ်ပယ်မှာပါဝင်ဖို့ကြိုးစားတာနဲ့ပတ်သက်လို့ကြိုးစားသူတွေရှိသလိုရှေးရိုးဆွဲအစဉ်အလာအရတိတ်လက်မခံသူတွေလည်းရှိပါတယ်။အမျိုးသမီးပါဝင်မှု900ခန့်နှုန်းသာရှိတဲ့လက်ရှိလွတ်တော်တပ်တန်းမှာတော့အမျိုးသမီးကိုယ်စားလှယ်တွေရဲ့စွမ်းဆောင်နိုင်မှုတွေကိုတွေ့ရတာမို့နိုဝင်ဘာရွေးကောက်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကိုထောက်ခံအားပေးသွားမယ်လို့မတင်စာရွှင်းလေးကပြောပါတယ်
။ကျွန်တော်လေ့လာထားတဲ့စက်တန်းတွေအရာပေါ့နော်အမျိုးသမီးကိုယ်စားလှယ်လောင်းတွေနဲ့အမျိုးသားကိုယ်စားလှယ်လောင်းတွေကြားထဲမှာဘယ်လိုကွာဟမှုတွေရှိသလဲနော်ဒါတွေကိုအခြေခံပြီးတော့ကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်လောင်းတွေကပို့ပြီးတော့စွမ်းဆောင်ရင်းမြင်ပါတယ်လို့မြင်ပါတယ်။အမျိုးသမီးကိုယ်စားလှယ်လောင်းတွေဝေယောင်ရှင်ပြိုင်မယ်ဆိုရင်ကျွန်တော်အနေကတော့သိကြပါတယ်သူတို့ထောက်ခံအားပေးမယ
်နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်လှူရှာမှုတွေကိုထောက်ခံအားပေးရမှာဖြစ်ပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံနဲ့ချီးပြီးဆုံးဖြတ်ရမယ့်အုပ်ချုပ်ရေးခန္ဓာတွေမှာပါဝင်တာမျိုးကိုတော့အချို့လူတွေကသိပြီးလက်မခံကြဘူးလို့ကိုသွန်းလင်းအောင်ကပြောပြပါတယ
်ကျွန်တော်စီကလူတွေကဟိုတယောက်ဆိုတယောက်ကိုပဲကြည့်တတ်တယ်ဗျသူနဲ့နွယ်ပြီးတော့ကျန်တဲ့သူတွေမှာအဲ့လိုဖြစ်လာမလားဆိုတော့စဉ်းစားချက်မျိုးကနည်းနည်းလေးအားနေတယ်နောက်တစ်ခါကသူကဒီဒေါ်လန်းဆူကြီးကိုကြည့်တဲ့အခါမှာသူ့ရဲ့ဆွမ်းဆောင်ချက်တွေအကြောင်းလည်းပါတယ်ဒါပေမဲ့သူကသူ့ရဲ့မျိုးရိုးစင်ဆက်တို့ပါလို့အဲ့ဒါမျိုးတွေနဲ့ပါကြည့်ပြီးတော့လက်ခံခဲ့တာမျိုးဖြစ်တယ်ဆိုတော့တယောက်နှစ်ယောက်အတွက်ကသူတို့အတွက်ကသိပ္ပံနာမရှိဘူးကျွန်တော်တမိုင်းထဲမှာလည်းဘယင်မတွေပါလေရှိခဲ့ဘူးတာပဲဒါပေမဲ့သူတို့ကဒီလိုမျိုးသမီးအများစုဆိုတဲ့ဟာမျိုးမှာတော့သူတို့တက်သိပ်ပြီးတော့အစဉ်သင်းဖြစ်နေအောင်မယ်လို့မထင်သေးဘူး
တိုင်းပြည်တစ်ပြည်မှာပြည်ပခပြဿနာတွေရဲ့အကျိုးဆက်တွေကိုအမျိုးသမီးတွေနဲ့ကလေးငယ်တွေကအဓိကခံစားကြရတာမို့အမျိုးသမီးတွေနိုင်ငံရေးနယ်ပယ်မှာပါဝင်လာရင်သူတို့ကိုယ်တိုင်ခံစားခဲ့ရတဲ့ဒုက္ခတွေကိုလက်တွေ့ကျကျဖြေရှင်းနိုင်မယ်လို့သူကပြောပြပါတယ
်။အမျိုးသမီးတွေအဲ့လိုရွေးချယ်နိုင်ခြင်းအပြင်ရည်ရှိမရှိတဲ့တွေရွေးချယ်နိုင်ပြီမှာပဲဆိုတော့စိုးရိမ်မှုမျိုးကကျွန်တော်ထင်တယ်ရှိစရာမလိုဘူးလို့ကျွန်တော်ထင်တယ်။သူတို့ဘာဖြစ်ဖြစ်သူတို့ကဟိုတာမန်အမျိုးသားရဲ့ထက်တော်မှနော်တွန်းထိုးပြီးတော့မှနော်ရုန်းကန်ပြီးတော့မှဒီလိုအခြေအနေမျိုးရအောင်တက်လာတဲ့အတွက်သူတို့ရည်ချင်းကတော့ဘာဖြစ်ဖြစ်ကျွန်တော်တို့အတွက်ဟိုတစုံတရာကျွန်တော်တို့တွေကောင်းအောင်လုပ်ပေးနိုင်တဲ့ရည်ချင်းမျိုးတွေရှိမယ်လို့ကျွန်တော်ယုံကြည်လို့ရတယ
်။မကြခင်နိုဝင်ဘာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေအနေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကအမျိုးသမီးပါဝင်မှုအများဆုံးဖြစ်ပြီးအာဏာရပါတီနဲ့အတိုက်ခံပါတီကြီးတွေကတော့အမျိုးသမီးကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်လို့တရားမူဝါဒတွေချမှတ်ထားတာမျိုးမတွေ့ရပါဘူး။လာမယ့်လွတ်တော်တက်တမ်းမှာတော့အမျိုးသမီးလွတ်တော်အမတ်ဦးရီပုံများလာဖို့မျှော်လင့်သလိုအမျိုးသမီးမဲဆန္ဒရှင်တွေကိုနိုင်ကအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုကိုအမြင့်ကျယ်ကျယ်နဲ့ကြည့်ဖို့လိုတယ်လို့မအေးမြနန္ဒာကသူ့အမြင်ကိုပြောပြပါတယ်
။အခုဆိုလည်းပြောနေကြရတယ်လေတချို့ဆိုရင်အမျိုးသမီးအချင်းချင်းပြန်အားပေးဖို့ပေါ့နော်။အဓိကအမားတို့ပြဿနာပါလဲဆိုရင်မြန်မာနိုင်ငံရေးလုပ်တယ်ဆိုရင်အတိုက်အခံရတာတော့ရှိမှာပဲအမျိုးသားတွေရတိုက်ခတ်တာရှိအဓိကကတော့အဓိကအမားတို့အမျိုးသမီးအချင်းချင်းကဟိုကြောချင်းကပ်ပြီးတော့ဗောနော်တကယ်လက်တွဲညီညီနဲ့လုပ်ဖို့တကောပိုရေးကြည့်ရဒီခွဲခြားဆက်ဆံမှုတွေကလည်းတကယ်တမ်းပြန်ကြည့်မယ်ဆိုရင်အမျိုးသမီးအချင်းချင်းဖြစ်တဲ့ဟာမျိုးတွေလည်းများတယ်ဗောနော်ကြည့်ရခါကျတော့ဟိုအမားတို့ကဘယ်လိုပဲဖြစ်ဖြစ်အဲ့ဒါကိုကိုယ်ကိုယ်တိုင်လည်းမလုံမိဖို့အတွက်နောက်သူများတွေကိုလည်းအဲ့လိုမျိုးဖြစ်နေရဆိုရင်ကိုကထောက်ပြဖို့အတွက်ပေါ့နော်အဲ့လိုမျိုးလည်းအများကြီးကိုအရင်ထဲမှာအမြင်ရှိရပေါ့နော်တခါလေကြာရင်လည်းမသိပဲနဲ့ကိုကိုယ်တိုင်ခွဲခြားလိုက်တဲ့ဟာမျိုးလည်းရှိတယ်မားတို့မှလည်းတခါလေဖြစ်ခဲ့ဘူးလေပေါ့နော်အဲ့တော့အဲ့လိုမျိုးဟာတွေမဖြစ်ဖို့အတွက်အမားတို့ကဟိုကိုကိုအများကြီးဟိုပြန်ပြီးတော့အလတ်လုံနေရတာပေါ့နော်အဓိကကတော့မားတို့မှအဲ့ပြဿနာအဓိကပဲ
နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်များလာပေမဲ့အမျိုးသမီးတွေလွတ်တော်ထဲမှာပုံပြီးနေရာရလာဖို့ကတော့လူလူရဲ့ထောက်ခံမှုအပေါ်မှာပဲမူတည်နေပါတယ်ရှင်
။ VOA သတင်းထောက်မှမြင့်မြင့်ခိုင်စူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့တိုင်းရဲ့လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဗျူရီမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာရချမ်းပါတော့ရှင်များရှင် VOE မြန်မာပိုင်းအစီအစဉ်အစနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်ကို Line to Meter 24 25 32 53တို့အပြင် Line Meter 190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတောင်းညုံတင်ဆက်မယ့်ဓာတ်ရိုက်လေးလိုက်အစီအစဉ်လက်ပါ။ထုတ်လုပ်သူကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးမှာပါရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ကူဒီရွက်ကောက်ပွဲကာလာဖြစ်တာမလို့ဒဲအလီလိုက်အစီအစဉ်မှာလည်းရွက်ကောက်ပွဲနဲ့ဆက်ဆက်တဲ့အချိန်လေးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဒီကတော့အခုဒါမဲ့အထူးထူးရွက်ကောက်ပွဲနူမာလာရှင်းနေကျင်းပမှာမလို့တကယ်တမ်းပြောရင်ရွက်ကောက်ပွဲကျင်းပဖို့ကျွန်တော်တို့တပတ်ပဲကြာမှာတော့တယ်အဲ့တော့ရွက်ကောက်ပွဲကျင်းပဖို့အတွက်ပြင်ဆင်ထားမှုအခြေအနေနောက်လူလူရဲ့ရွက်ကောက်ပွဲပေါ်မှာဘယ်လောက်ထိအသင့်ဖြစ်ပြီလဲမဲပေးဖို့အသင့်ဖြစ်ပြီလဲနောက်ရွက်ကောက်ပွဲနဲ့ပတ်သက်လို့အာလုံခြုံရေးအခြေအနေဒီအကြောင်းရက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်ဒီ physically ဒီလက်တွေ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဓိကပေါင်းဆွေးနွေးပြီးဘူးကျွန်တော်ဒီသတင်းမီဒီယာသမားတူဖြစ်တဲ့ဦးသက်စင်ဖိတ်ခေါ်ထားပါတယ်နောက်တော့ဒီရွက်ကောက်ပွဲစောင့်ကြည့်ရေးမှာဆောင်ရွက်နေတဲ့ဥရှိပဖိတ်ခေါ်ထားပါတယ်နှစ်ဦးလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုမေးချင်ပါတယ်ခင်ဗျာကိုသက်စင်လေးလိုင်းပေါ်ရောက်ပြီထင်ပါတယ်
ဟုတ်ကဲ့ပါရောက်ပါပြီ
ဟုတ်ကဲ့ကိုသက်စင်ခုနကကျွန်တော်ပြောလို့ပါရွက်ကောက်ပွဲတွေတကယ်တမ်းကျင်းပဖို့ကတပတ်ပဲလိုပါတော့တယ်အဲ့တော့ပြောမယ်ဆိုရင်တော့နောက်ဆုံးအတုတ်ဒီမဲဆန္ဒရှင်စင်းရတော့နိုဝင်ဘာလ2ရက်နေ့သူတို့ထုတ်ပြန်ပေးမယ်ပြောပါတယ်ခင်ဗျာအဲ့တော့ကျွန်တော်အရင်ဆုံးမဲဆန္ဒရှင်စင်းရတဲ့ပတ်သက်လို့အရင်မေးချင်ပါတယ်အဲ့တော့နိနိကကဒါနောက်ဆုံးထုတ်ပြန်မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအခုအရင်တော့ကပြီးခဲ့တဲ့မဲဆန္ဒရှင်စင်းနေအမှားမှယွင်းဖြစ်ခဲ့တာကြီးလဲတော်လေးကတောင်းငင်းလိုက်ဖြစ်ခဲ့ပါတယ်အဲ့တော့အခုလာမဲ့ထုတ်ပြန်တဲ့အချိန်နေနောက်ဆုံးထုတ်ပြန်မဲ့အချိန်ဒီကဘယ်လောက်ထိမှန်လာမယ်လို့မျှော်လင့်စရာများရှိပါလဲခင်ဗျာ
ဟုတ်ကဲ့အကြီးဆုံးပတ်သက်ပြီးကျွန်တော်ရဲ့ကိုရီအတွေ့အကြုံပေါ့နော်ကျွန်တော်ပထမဆုံးကျွန်တော်တို့အရင်ကတောင်မြို့နယ်ပြည်49လမ်းအင်မန်စစ်တင်မှာကျွန်တော်မိသားစုကနေပါတယ်ကျွန်တော်တို့ဖေမီမဆုံးခင်ကနေတာပေါ့အဲ့မှာကျွန်တော်ညီနှစ်ယောက်ကဘုရောစင်မှာဆိုပြီးခဲ့တဲ့ဆယ်နှစ်ဆောင်အနောက်ဖေအမေရိကန်နိုင်ငံမှာဖြစ်နေပါပြီကျောင်းကသူတို့ဒီဘက်ဝယ်မဲဇင်းထုတ်ပြန်တဲ့အခါမှာကျွန်တော်ကအဲ့အိမ်ကိုရောင်းပြီးတော့ကျွန်တော်ကအဲ့မတိုင်ခင်6လောက်လေအဲ့ရင်ကိုရောင်းပြီးတော့ကျွန်တော်တို့ကတခြားနေရာမှာနေပါပြီ။တခြားနေရာမှာကျွန်တော်ဒကောင်စင်းနဲ့နေတာပါ။ဒါပေမဲ့ကြေရန်ထုတ်ပြန်တဲ့အခါကျတော့ကျွန်တော်မိသားစုအကုန်လုံးအပြေရောမေရောတည်တော်သူရောကျွန်တော်ညီနှစ်ယောက်လုံးကကျွန်တော်တို့အကုန်လုံးကအဲ့မှာသွားပြီးမဲစင်းပါပြီးတော့ကျွန်တော်တို့ဒီဘက်ကျွန်တော်မဲတကယ်ဒကောင်စင်းနဲ့နေနေနေမှာကျွန်တော်မိသားစုလုံးမပါဘူးဗျ။အဲ့ဒါကျွန်တော်တို့ပုံစံတော့ဖြည့်ပြီးတော့ကျွန်တော်ပြန်ပြီးတင်တယ်။တင်တဲ့အခါမှာဒုတိယတစ်ခေါက်မှာကျွန်တော်ပြန်ကြွားကြည့်တဲ့အခါမှာလည်းကျွန်တော်သမီးနဲ့ကျွန်တော်မပါဘဲနဲ့ကျွန်တော်အမျိုးသမီးတစ်ယောက်တည်းပဲပါတယ်။ကျွန်တော်တော့တစ်ခေါက်ထပ်တင်ထားပါတယ်။အပြောလို့ရှိရင်တော့ပထမတစ်ခေါက်ဘေးစင်းကြည့်ရတဲ့အခါမှာတော်တော်အဆင်ပြေပြီ။ဒုတိယတစ်ခေါက်မဲစင်းကြည့်ရတဲ့အခါမှာတော်တော်ဆွတ်ထွေးဖြစ်နေအောင်တွေ့ရပါတယ်။အမှန်ဆိုရင်ဒီတစ်ပူကြီးဖြစ်ရှင်းရှင်းလင်းလင်းဖြစ်တယ်မှာလေ။ပထမတစ်ခေါက်တည်းပူကြီးရှင်းရှင်းလင်းလင်းတင်မှာဒါပေမဲ့ဒုတိယတစ်ခေါက်မှာပူကြီးဆုတ်ဖေးတယ်။ဒါကြောင့်မို့အခုတစ်ခေါက်ထပ်ပြီးတော့မဲစင်းထုတ်ပြန်မယ့်ကိစ္စမှာလည်းတော်တော်ကျွန်တော်တို့ကစိုးရိမ်သေးရှိပါတယ်။ဒီဟာကဟိုပြောလို့ရှိရင်ဒါမရိုးသားဘူးလို့ကျွန်တော်ပြောလို့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒါကပြောရတယ်ငွေကြေးမြောက်များသုံးဆွဲထားပြီးတကယ်ကွန်ပျူတာပရိုဂရမ်တွေနဲ့လုပ်ထားတယ်ဆော့ဖ်ဝဲတွေလုပ်ထားတယ်ပြောပေမဲ့လေတကယ်တမ်းကျတော့အပိုင်းဝင်းဟာတော်တော်ကြီးဟိုဘယ်လိုခေါ်လဲမယုံမသားလုပ်ထားလို့ပြောလို့ရတဲ့အပိုင်းမျိုးဖြစ်နေတဲ့အတွက်ကျွန်တော်ကလည်းဟာ
ဟုတ်ကဲ့
အခုတက်ပြီးဖြစ်လာမယ့်ကိစ္စကိုလည်းကျွန်တော်ကမျိုးကြီးပါဘူးခင်ဗျ
အခုတော်တော်လေးစိုးရိမ်နေကြတာ now issue တစ်ခုထွက်လာပါတယ်အဓိကတော့မဲပူစင်းပေါ့ခုနကကုသဆင်ပြောသွားရဲ့အရာဆိုလို့ရှိရင်ဒီလက်ရှိမနေတဲ့လူတွေနာမည်တော်များပါလာတယ်။နေမည်တော်များများမှာအိုက်ကိစ္စဖြစ်လာရဆိုအန်ဒီကိုနိုင်ကလည်းကြီးညာချက်ထုတ်ပါတယ်။တကယ်တမ်းရေးကြီးတဲ့နေမည်တွေသူနေလာလာပြန်ရမယ်နေမည်တွေမှာလူပိုစင်းတွေအရန်ဖြစ်နေရဆိုတဲ့ကိစ္စရှိနေပါတယ်ခင်ဗျာ။အဲ့တော့အိုက်ကအ issue နဲ့ပတ်သက်လို့ကောဘယ်လောက်ထိစိုးရိမ်နိုင်စိုးရိမ်ပွဲရှိလဲကိုတက်စင်ရောဘယ်လိုမြင်ပါလဲ
။ဟုတ်တယ်ဗျာကျွန်တော်ဟိုဖိုးရောပိုင်းနဲ့ကျွန်တော်ပြောဘူးပါတယ်ကျွန်တော်ပြောလို့ကျွန်တော် Facebook မှာလည်းရေးပါတယ်ဒီကတော့နှောင်းဆယ်နဲ့မတူတာကနှောင်းဆယ်ရလို့သူတို့လုပ်ဆရာမလို့တော့ဟုတ်တာအမေစင်းအမားရင်းနေနဲ့ဆုံးလိုက်ချင်းရခင်တာပြင်တာသူတို့လူချင်းတဲ့ပြက်လက်ကိုတို့လို့ရတယ်ပေါ့ဒါကျွန်တော်ဟိုးလို့နဲ့ကျွန်တော်ဆိုရင်သိရှိခဲ့ပါလေဒါပေမဲ့အခုဆိုကိုဆိုးလာတာကမဲစင်းမှားရရှိတယ်ရှိခဲ့ပြင် ထောင်းတော်ဆိုတာမန္တလေးတိုင်းမှာဆိုရင်တော်ပမာဏယူတော်တော်များပြားတဲ့ဒီပါဟာချက်ဒီဘောနမဲစင်းမှာကွာချက်ဒီလူပိုးကြီးပါလာတာဒါကျွန်တော်ရွေးကောက်ပွဲအနိုင်ဆုံးတဲ့ပတ်သက်လို့ကျင်တကယ့်ကိုအရေးကြီးတဲ့ကိစ္စပါဒီကိစ္စကပါတီကြီးကလည်းဘလို့သဘောမျိုးနဲ့လည်းတောင်းဝန်တွေရွေးကောက်ပွဲဆောင်ကြည့်တဲ့လူတွေကအပါဝင်ဖို့လေအကုန်လုံးကဒီကိစ္စနဲ့ပတ်သက်ပြီးတော့သေသေးချာချာကန့်ကွက်ပြီးသေသေးချာတိတိကျကျလောက်တာမျိုးကျွန်တော်မတွေ့ရလည်းဖြစ်နိုင်တယ်မသိကြလည်းဖြစ်နိုင်မှာဒါပေမဲ့ကျွန်တော်အားရလောက်တဲ့ပုံစံမျိုးတော့မတွေ့ဘူးကြအဲ့ဒါကရွေးကောက်ပွဲအနိုင်ဆုံးရဲ့အဓိကပြဿနာဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါအသိအရေးကြီးပါဒါပေမဲ့ကျွန်တော်ဒီကိစ္စကိုစိုးရိမ်ရှိပါတယ်
နောက်တစ်ချက်ကဟိုတလောကဒီဒီပြည်သူ့ရွေးကောက်ပွဲကော်မရှင် UCI သတင်းစာရှင်းလင်းပွဲတရမှာတာဝန်ရှိသူတယောက်ပြောပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ထားတဲ့မဲပြင်ဆင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့အခုပြင်ဆင်တဲ့ဟာတွေကိုသူတို့ထုတ်ပြန်ပြီးပဲပေါ့နော်နိုဝင်ဘာလ2ရက်နေ့မှာတကယ်အကယ်၍များပြင်ဆင်မှုတွေအတိုင်းဖြစ်မလာလို့ရှိရင်သူတို့တိုင်ပါတဲ့ဒီတက်ဆိုင်ရာရက်ကြီးကော်မရှင်တွေဘာတွေကိုသူတို့အေးအေးယူမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီမှောင်ယွန်းတွေကအောက်ခြေကြောင်ဖြစ်တာလားအပေါ်ကြောင်ဖြစ်တာလားအဲ့ဒါတကယ်တမ်းဘယ်အခြေအနေကြောင်ဖြစ်တယ်လို့ယူဆပါမလဲ
ဘလို့ပဲပြောပြဒီအခြေအနေတစ်ခုလုံးဒီဖြစ်စဉ်တစ်ခုလုံးကတာဝန်ရှိရာကတော့ဟိုတကယ်ဒီအကြီးဆုံးကတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကဒါသူ့ရဲ့တာဝန်ရှိဆုံးပါပဲ CVC ပေါ့သူကသူ့မှာတာဝန်ရှိဆုံးပါပဲအောက်ခြေမှာမှားလို့ကျွန်တော်ကတာဝန်မရှိဘူးလို့ပြောခွင့်မရှိပါဘူးဒါဒီပါဒီခေါက်ကဆိုရင်ပတ်စံကြီးအများကြီးတုံးထားတာပါပတ်စံကြီးအများကြီးတုံးထားတာသူ့မှာတာဝန်ရှိပါရဲ့သူတကယ်လို့တာဝန်ယူနေဆိုသူနှုတ်ထွက်ပြရပါမယ်တင့်တော်လူတယောက်ကိုအသာထိုးပါမယ်ပုံစံပြောင်းပါမယ်အဲ့လိုမဟုတ်ဘဲနဲ့အစောကျတော့ဘာနော်တိုင်မှာတော့ပါလို့ပြောတာဒီတိုင်မှာတော့ဆိုဒီအချိန်ကျမှဟိုတပတ်လောက်ပဲကျွန်တော်တို့ကျွန်တော်တိုင်တော့လို့လေဒါဒီကိစ္စပြီးနောက်တဲ့ကိစ္စမဟုတ်ဘူးဆိုတော့ဒီဟာကအစောကြီးကပြင်ဆင်ရမယ့်ကိစ္စဖြစ်တယ်ဒီအစောကြီးကမပြင်ဆင်နိုင်ဘူးအားလုံးကမီဒီယာတွေကလည်းပြောနေတယ်ပါတီတွေကလည်းပြောနေတယ် CS တွေကပြောနေတယ်ဂျာရန်တောင်းအချင်းချင်းကတွန်းနေကြတယ်သူတောင်းမယူဝဲနေတော့နေတာဟာသာတမျိုးသောတို့ကြောင့်ယုံကြည်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်ပါတယ်။အခုရွေးကောက်ပွဲလုပ်ဖို့အတွက်ခုနပြောလို့တပတ်ပဲကြာမှာတော့ရယ်ကုသစင်အားဒီသတင်းမီဒီယာသမားတူလည်းဖြစ်တော့နှမ်းဆက်ဖြစ်မှထင်ပါတယ်။လူတို့ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်လှုပ်ရှားမှုဘယ်လိုရှိပါလဲ။တို့အစဉ်သိဖြစ်နေပြီလား။လူတို့ရဲ့အနေအထားဘယ်လိုရှိပါလဲ
။ချုံမီပြောလို့ရှိရင်မြို့ပေါ်မှာကတော့လူတို့ရဲ့ဟိုစိတ်ဝင်နေမှာဟိုစိတ်ခံစားချက်ကတော့တော်တော်လေးစိုးပါဦး။ပြေးပြေးချင်းတော့အားရဖို့ကောင်းလား။ဘာမှမလုပ်ရအောင်တော်တော်ချင်းနေစိုးပါတယ်။တော်တော်လူကစိတ်ဝင်စားမှုလုံးဝမရှိပါဘူး။ဒါမှမနေဒီမှာတော့နေသွားရချို့နေသွားတဲ့အခါမှာတော်လူရဲ့စိတ်ဝင်စားမှုကတော်တော်မရှိပါဘူးနေသွားတဲ့ဆိုလို့ရှိရင်ဥပမာပြကျွန်တော်တကုံတို့နိုင်ငံရာတို့ဘုံမှာရှိတဲ့အဲဒီလူလူဆိုရှင်တော်တော်လေးကိုစိတ်ဝင်စားမှုမရှိပါဘူးသူကဘာကြောင့်လဲဆိုတော့ဒီအလုံးစုံတဲ့ကိစ္စကိုမင်းစင်းကြည့်ရမယ်မင်းစင်းကြည့်ပြီးအမှားပြင်ဆင်အောင်အမှားပြင်ဆင်အောင်၆ပါးရေးရမယ်ပြင်ထက်ကြည့်ရမယ်အဲ့ကိစ္စတွေကတို့ရဲ့နေတူတူကတို့ရဲ့စောင့်နေရေးကိစ္စမှာတော့နောက်ဆက်ဖြစ်တယ်ဘာဖြစ်လို့တို့ကဒီကိစ္စကိုစိတ်ဝင်စားဆိုတဲ့ဟာကသာပြဿနာပဲပြဿနာဆိုတော့လူကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူကမဲပေးဆိုရင်ပေးလိုက်တယ်အဲသူတိုက်တဲ့ပါတီပေးဒါပေမဲ့အဲမဲပေးရမယ့်အဆင့်ကြီးအများကြီးသူတို့လုံးနိုင်မဲ့ကိစ္စသူကအဲကိစ္စကိုသူစိတ်ဝင်စားနိုင်ဘူးအဲဒါကျွန်တော်နိုင်ငံတော်ပြဿနာတင်တယ်ဒါလည်းတို့လို့ရှင်တော့ဒါဒီဟာကရေးပါတဲ့ရွေးကောက်ပွဲအနိုင်ဆုံးပဲရေးပါတဲ့ပြဿနာဖြစ်နေပါတယ်ဒါလည်းဒီဟာတင်မင်းလုပ်ထားတဲ့လူတော်ကျွန်တော်ကစံနာမှုဖြစ်နေပါတယ်
ဟုတ်ကဲ့ကုသစင်ဒီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်နောက်တူကတော့ဥရွှေပါပါဥရွှေပါကတော့တက်ရှိဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာသူတူဖြစ်ပါတယ်ဥရွှေပါကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဥရွှေပါရေအခုခုနကျွန်တော်တို့ပြောလို့ပါပဲရွေးကောက်ပွဲတပတ်ပဲကျန်မှာတော့လေအဲ့တော့တကယ်တမ်းရွေးကောက်ပွဲအတွက် physically ပေါ့ပြင်ဆင်ထားမှုနေထလူလူဘက်မှာကောကွန်ရှင်ဘက်မှာကောအနေထားရအားလုံးတင့်ဖြစ်နေပြီလို့ဆိုနိုင်ပါလား
အဆုံးရှင်ဘက်ကတော့လက်ရှိသူတို့ရဲ့ပြင်ဆင်တဲ့ပုံစံကတော့သူတို့ကအဆင်းလို့ပဲကျွန်တော်ပြောရတော့မှာပေါ့။ဘာလို့ဆိုတော့သူတို့လုံနိုင်တဲ့အင်အားနဲ့သူတို့လုတ်ခွင့်ပြုထားတာနဲ့အတိုက်တာကတော့အလုံးလုတ်ထားတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်။ဥပမာသဘောကမဲယုံပေါ့လေ။မဲယုံဆိုတာကနေရာသတ်မှတ်ထားတယ်ပေါ့။နေရာသတ်မှတ်လိုက်တဲ့ဟာဒီမှာဟိုနောက်ပြီးတော့ဒီကျွတ်တင်မဲဆိုရင်လည်းကျွတ်တင်မဲတဲ့ကိစ္စပဲတော့သူတို့ကသတ်မှတ်ထားတဲ့ပုံစံနဲ့ဝင်အောင်လုတ်ထားတဲ့ပိုင်းဆိုတော့အဲ့ဒီဘက်ကတော့သူတို့အစင်းင်းဖြစ်ပြီးလို့ပြောရမှာပေါ့ဒါပေမဲ့ပြည်သူတွေဘက်ကအစင်းင်းဖြစ်သွားလားဆိုတဲ့ပိုင်းကြတော့ဟိုဒီပုံမှာတကယ်စိတ်ဝင်စားစောစောကိုတန်းတင်တော်လို့ပါပဲစိတ်ဝင်စားတဲ့လူသားနဲ့စိတ်ဝင်စားလူသားနဲ့အပေါ်ပါမှုဒီပဲနဲ့ကြွားသွားတယ်ဒါအဲ့ဒီမှာစောစောကိုတန်းတင်တော်တဲ့အတိုင်းပါပဲဟိုစိတ်ဝင်စားမှုအတိုင်းတာမှာတော့မျိုးပေါ်နဲ့တကယ်တော့ဒီနိုင်ငံရေးကိုတောက်လျှောက်နေပြီးတော့လေးလာနေတဲ့လူတကယ်အပြောင်းလဲလူချင်းတဲ့လူတကယ်ရှင်းပြောမယ်ဆိုတော့ဒီဖိနှိပ်ချုပ်ချယ်မှုအောက်မှာနေပြီးတော့အများနဲ့နေထိုင်ရပြီးတော့ဒါကိုဒီဇိုင်းမှာစဉ်းစားနေလူကတော့အစင်းင်းပြင့်နေပြီးဒါကိုပေးဖို့အတွက်ဒါပေမဲ့နေတူကနေပြီးတော့စာဝတ်နေရေးကိုသာဖြည့်ချင်းနေရလူတွေကတော့အသေးအစင်းဖြစ်ပုံတော့မပေါ်သေးဘူး။ကျုံငင်းတော့မှကျုံတို့ကျုံတို့ဆိုတဲ့အစင်းမျိုးတွေပဲရှိနေကြတွေ့ရတယ်ခင်ဗျ
။ဟုတ်ကဲ့ဒီကြားထဲမှာကျွန်တော်ဟုတ်ကဲ့ပြောပါ။ဟုတ်ပါ ဒီကြောင်မှာကျွန်တော်တခုပြတ်မေးချင်တာကရွေးကောက်ပွဲစီယုံရေးတွေလောက်တာကျွန်တော်တို့မှတ်တမ်းပုံနေနောက်တစ်ခုကဗီဒီယိုဖိုင်နေကျွန်တော်တို့ဒီကနေတွေ့ရပါတယ်ကျွန်တော်ကလည်းဝေးကနေကြည့်ရတာ哦အဲ့တော့တွေ့တဲ့ခါမှာတော့တကယ်ကိုမြန်မြန်ဆန်ဆန်ပဲနှစ်ဖက်အပြန်လှန်စီယုံရေးတွေလောက်ကြတာ ड़ी ဒီအလှပြကားတွေနဲ့ထွက်နေကြတာ ड़ी တွေ့နေရပါတယ်ခင်ဗျာအဲ့တော့လူလူရဲ့ဒီရွေးမဲဆွယ်စီယုံမှုတွေပေါ်မှာစိတ်ဝင်စားမှုပေါ့လူတွေထွက်လာကြတယ်ဒီထွက်လာကြတာကအပျော်သဘောနဲ့ပဲထွက်လာကြလားတကယ်ကိုနိုင်ငံရေးအရယုံကြည်နဲ့ထွက်လာတဲ့သဘောရှိလားဘလို့ယူဆလို့ရနိုင်လဲလူလူထွက်လာတဲ့အနေထား
လူလူထွက်လာတဲ့အထက်မှာအဲ့ဒါလည်းဘလို့ပုံစံမျိုးဖြစ်လဲဆိုတော့လေရှင်းရှင်းပြောမယ်လို့ဆိုရင်လက်ရှိနေပြီးတော့နိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကတော့အနည်းငယ်အဆင်းဆိုတာရှိတယ်အဲကျွန်တော်တို့အဲ့ဒီမှာကြည့်လိုက်တဲ့ဆိုရင်တကယ်အနည်းဆိုတာကတော့တကယ်သူတို့စိတ်ရနေပြီးတော့ခံစားခြင်းနဲ့တကယ်ကိုနေပြီးတော့ဒီပုံမှာစိတ်ဝင်စားနေထွက်လာတဲ့ရှိဆိုတော့တွေ့ကိုတွေ့ရတယ်မြင်နေရတယ်ကြားနေရတယ်အဲတကယ်အဆင်းရောက်ဆိုတဲ့ဖက်ကနေပြီးတော့ပါလာတဲ့လူလူရဲ့အခြေအနေကြည့်လိုက်တဲ့ချိန်မှာအခုခုရဲ့တွန်းအားတခုရဲ့အခြေအနေအကြောင်းနေပြီးတော့လိုက်လာတဲ့ပုံစံမျိုးတော့ဒီပုံမှာစိတ်ဝင်စားတာစိတ်ဝင်စားတာနဲ့ဖြစ်တယ်လို့ငါတို့တော့ live ပေါ်မှာဖြစ်မှာဆိုတဲ့နေထားမျိုးတွေလိုက်လာတဲ့လူသားစားတွေစီယုံမှုကာလမှာပါလာတဲ့လူသားစားတွေကျွန်တော်တွေ့နေရတယ်။အဲ့ဒါဒီနှစ်ဖက်ရဲ့အဲ့ဒီအစိမ့်နဲ့အနည်းရဲ့ခွဲခြားချက်မှာအဲ့ဒီလိုက်လာတဲ့လူတွေရဲ့အနေထားကဘို့သူတို့ရဲ့မျက်နှာသူတို့ရဲ့အသွင်ပြင်သူတို့ရဲ့ပြီးပြက်လာတဲ့ဓာတ်ပုံတွေလောက်ဆူမှုတွေကြားအလုပ်ကြည့်ရတော့အဲ့ဒါကွဲပြားမှုတော့ရှိနေတယ်အဲ့ဒါပေါ်လေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာရွေးကောက်ပွဲနေ့ရင်တော့ဒီ message စီယုံမှုတွေရမှာပါ6ရက်နေ့လို့တန်းဖတ်ထားတာရှိပါတယ်။အဲ့တော့နည်းနည်းလေးကျွန်တော်ထူးခြားခြားသတိထားမိတာကအရင်တော့1990ရွက်ောက်ပွဲကျွန်တော်လည်းကြုံမှုပါတယ်90ရွက်ောက်ပွဲဆိုလို့ရှိရင်ဒီ message ရုံမှုတွေတစုံတရာရပ်ပြီးမဲ့ဝစ်စုံတွေဝစ်တာတွေမဲယုံတွေအထိတက်ဆိုင်ရာပါတီဝင်တွေကသူတို့ရဲ့ uniform တွေပါတယ်နဲ့သူတို့ဒစိတ်တွေနဲ့တွားလာလာရှိပါတယ်အခုကအဲ့လိုမျိုးမလုပ်ဖို့ဆိုပြီးတော့အနေဒီကချိန်ညာချက်သဘောမျိုးထုတ်တာသတိပြတာမျိုးတွေ့ရပါတယ်ခင်ဗျာတကယ်ပဲမဲဆန္ဒကျင်းပတဲ့နေရာမှာပါတီတွေကသူတို့ရဲ့ဝစ်စုံတွေသူတို့ရဲ့ဒီဒစိတ်ရင်တိုးတွေဖြုတ်ထားရမှာလားအဲ့ဒီအနေထားကိုဘယ်လိုလဲနည်းနည်းလေးရှုပ်ထွေးနေလို့ရှင်းပြပါဦး
အဲ့ဒီကဒီလိုရှိတယ်ဗျအဲ့ဒီကနဲ့ပတ်သက်ပြီးတော့ဒီ Facebook မှာပေါ့လေအဓိကအဲ့ဒီ Facebook ရဲ့မှာနေပြီးတော့ပါတီကိုနေပြီးတော့အရေးယူမှုတွေဟာရုပ်ကပွဲပြီးတဲ့ချိန်မှာအရေးယူမှုတွေတစုံတရာရှိလာမှစိုးရိမ်ပြီးတော့တချို့ကနေပြီးစပြီးရေးကြတယ်။ဒီလိုမသွားနဲ့ဒီလိုသွားရင်တော့ဒီလိုလုပ်လိမ့်မယ်ဒီလိုလုပ်မယ်ဆိုတော့အဲ့ဒီကတဖြည်းဖြည်းပြန့်နှံ့မှုတွေကဖြစ်လာတဲ့သဘောဖြစ်ရှိတယ်။ဒါပေမဲ့ဟိုနောက်ဆုံးမှာကျတော့အဲ့ဒီတိုက်ပုံနဲ့ဟွာလေးမိုးရဘူးဘာညာပြောတယ်ဆိုတဲ့ကြီးမှာဒီကနဲ့ပတ်သက်ပြီးတော့တရားဝင် UC ကထုတ်သလားဆိုတဲ့ဟာကိုကျွန်တော်တို့တော့ဒီတချို့ကတော့ပြောတာကတော့ကျွန်တော်တို့ direct တော့မတွေ့လိုက်ဘူး။ဟောပေါ့လေအခမ်းအနားတစ်ခုမှာနေပြီးတော့ UC ရဲ့ password လူတယောက်ကအဲဒီလိုဝတ်စုံကတော့ရှောင်ရမယ်။ဥပမာကတော့ penny နဲ့ကချင်ကိုရှောင်ရမယ်။အဲ့လိုပြောတယ်ဆိုတာကတော့ကြားလိုက်တယ်။ဒါမဲ့ဟိုတစ်ဆင့်မဲ့ကျွန်တော်ကြားရတော့အပွင့်ရင်ပြောမှဆိုကျွန်တော် direct တော့မသိလိုက်ဘူး။ဒါမဲ့တကယ်ပြန့်နှံ့သွားတဲ့ကိစ္စကလူတွေကြားတယ်မှာပြန့်နှံ့တာကတော့ Facebook ကနေပြီးတော့သူတို့ကစိတ်ဆင်တာအရင်နဲ့ပါပဲဒီကိစ္စကိုဒီလိုလုပ်သွားရင်ဟိုမှာပေါ့ရွေးကောက်ပွဲပြီးတဲ့ချိန်မှာအပြစ်တကူတရားရှာရှင်လို့လုတ်တဲ့ခါမှာဒီလိုစီယုံပြီးတော့အပြစ်မပြအောင်တဲ့ဒီဓာလေးတွေကိုရှောင်ပါလို့တရားကစပြီးတော့တင်လိုက်တဲ့သတိပေးချက်ကပြန်ပြီးတော့ဒါမလို့ကဒါမလို့ကဒါမလို့လို့ဖြစ်သွားတာအဲ့ဒါကိုဒါကိုအစွဲလို့တကူလို့အယူဆလို့ဖြစ်သွားကြတယ်ကျွန်တော်တို့ပြည်သလောက်ကတော့ဟိုတကယ်မယုံကိုစလေတောင်ကျွန်တော်တို့တစိတက်ခွင့်ရှိတယ်တော့မယုံကိုစလေတစိတက်ခွင့်ရှိတယ်လို့ဆိုရင်
တစိတက်ခွင့်ဆိုတော့ပါတီတစိတ်ကိုတက်ခွင့်ရှိရတာ
ဟုတ်ကဲ့ခင်ဗျာမယုံကိုစလေဟာမယုံနေမှာမိမိရဲ့ပါတီတစိတ်ကိုသူရင်ထိုးတစိတ်ကိုတက်ခွင့်ကျွန်တော်တရားဝင်ပေးထားပါတယ်ဆိုတော့အဲ့ဒီလိုပေးထားတယ်လို့ဆိုရင်ပြင်ပပုဂ္ဂိုလ်တရားကတော့ဘာဖြစ်မှာလို့လဲဆိုတဲ့ဟာမျိုးကြတော့ဇောဇောတကကြတော့ကျွန်တော်တို့အမြင်ကြတော့ဒါကတော့ဟိုတရားဝင်ဖွင့်ပြမိတ်မရှိပဲအတွက်ကြောင့်ဟိုဒါကြီးကတော့တိတ်ပြီးတော့မဟုတ်ဘူးလို့ထင်တယ်ဒါပေမဲ့အဲ့တရားဝင်ဖွင့်ပြချက်ဟုတ်တယ်မဟုတ်တယ်ကျွန်တော်ဆက်ဆက်လို့ကျွန်တော်ဒီနေ့ကိစ္စလေးတစ်ခုကျွန်တော်ပြောပြမယ်တဲ့လို့အဲ UEC ရဲ့လုပ်ပုံကမှအဲ့တရားဝင်ဖွင့်ပြမိတ်ဆိုတဲ့ကိစ္စလေးကဘာဖြစ်သွားလဲဆိုတော့လက်ရှိကျွန်တော်တို့အခုကြိုတင်မဲတွေစပေးနေပြီ
ဟုတ်ကဲ့
နော်အဲ့ကြိုတင်မဲတွေပေးနေတဲ့အထက်မှာပထမဆုံးကျွန်တော်တို့နေပြီးတော့ဒီတော့ဖွဲ့စည်းဝါဒီဝါပေါ့လေဒီကျွန်တော်တို့နေဥပဒေနဲ့နေပြီးပြဋ္ဌာန်းထားတာမှာကျွန်တော်တို့ကပြည်တွင်းရဲ့နေပြီးကြိုတင်မဲရောပြည်တွင်းရဲ့မဲတွေမဲုံမဲရောအလုံးက13ဆိုတာကျွန်တော်ကသတ်မှတ်ပေးထားတာရှိတယ်။အဲ့လိုပေးထားချင်းမှာအဲ့ဒီရှေ့ကနေပြီးတော့ပုံမှတ်တဲ့နေပြီးတော့ရက်20လောက်ကနေပြီးတော့ဒီပုံစရားတွေနဲ့ပြပြီးတော့နေပြီးတော့ကြုံမဲနဲ့ဟိုပယ်မဲနဲ့ဟိုခိုင်လုံမဲကိုခွဲထားကြမှာလေ13နဲ့ခွဲကြပြတယ်။ဒါပေမဲ့နေပြီး29ပဲနေကနေပြီးတော့ထွက်လာတဲ့နေပြီးတော့ဒီကြိုတင်မဲကိုဘောပင်နဲ့ချစ်ရမယ်ဆိုပြီးတော့ပုံစံဘောပင်နဲ့ချစ်တဲ့တခါထွက်လာတယ်။အဲထွက်လာတဲ့ရှိမှမှာသတင်းစာပဲထွက်လာတယ်။အဲ့တော့ကိုကျွန်တော်လှမ်းလှမ်းပြီးတော့ကျွန်တော်တက်ဆိုင်ရာကွန်ပျူတာကိုမေးလိုက်တယ်။ဆက်မလို့ဒီရနဲ့ပတ်သက်ပြီးကင်မရာစီမှာဘယ်လိုညွှန်ကြားလာရောက်သွားသလဲ။ဆိုတော့မေးတယ်ဆိုတော့ဒီနေ့ပါပဲ။ဘာလို့ဆိုတော့သူတို့ကဘောပင်နဲ့ပေးတယ်တဲ
့။
အမင်းတို့ဘာဖြစ်လို့ဘောပင်နဲ့ပေးလဲ။ဘာဖြစ်လို့ပေးလဲဆိုတော့အဲ့ဒီမှာ29ရက်ထုတ်မှပါတယ်ဆိုတော့အဲ့လိုဆိုသူ့ကိုလည်းသူအဲ့ဒီသူတို့ရက်ွက်တေးစရေးဖြစ်တဲ့ရရကစီးကနေပြီးတော့အတွင်းမှုပေါ့လေသူကကန့်ွက်တယ်တဲ့ဟာမဟုတ်ဘူးညွှန်ကြားလာမှရှိမပေးရဘူးဆိုတော့သူကဘာဖြစ်နေလဲဆိုရင်ညွှန်ကြားလာမှမလို့ဘူး
မတို့ရဲ့ commission ဒီအဖွဲ့အစည်းနဲ့လောက်တာအဖွဲ့အစည်းရဲ့သဘောထားရဲ့အလုံးရဲ့အဖွဲ့ရဲ့သဘောထားမှန်ရင်တို့လုတ်ပတ်ခွင့်ရှိတယ်ဆိုပြီးတော့အပေါ်ညွှန်ကြားထားတယ်တရားစွဲလို့မရဘူးမင်းတို့လုတ်ပတ်လို့ညွှန်ကြားထားတယ်ဆိုအဲ့လိုပုံစံမျိုးတွေဖြစ်နေတယ်ဆိုတော့ညွှန်ကြားလာဆိုတဲ့မျိုးပုံစံမျိုးကတိတိကျကျမရှိဘူးတရားကနေပြီးတော့ commission လူကြီးတရားကဟိုနားမှာတခုထားပြတော့ဒါပဲအတီလိုလိုနောက်ပြီးတော့ဒီနေရာမှာတရားကထားပြတော့ဒါပဲအတီလိုလိုနဲ့ဖြစ်ပြီးတော့ဘယ်ဟာကဘာပြီးတော့ညွှန်ကြားလာဆိုတော့ကျွန်တော်တိကျမသိဖြစ်နေတယ
်
အခုလေစောစောကအခုမေးတာလေအဲ့ဒီသဘောမျိုးပဲဒီဟာကညွှန်ကြားလာအတိအကျကျွန်တော်တို့တော့မတွေ့ရသေးဘူးဒါပေမဲ့အဲ့ဒီမှာတော့ပြန်နေအဲ့ဒီတော့ဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးရွှေပါလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါနောက်တစ်ခုကတော့ဒီနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းတယောက်လည်းဖြစ်ပါတယ်ကုဘတ်တဲ့အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကုဘတ်တဲ့အောင်ရေခုနကုဘတ်တဲ့အောင်ကလည်းဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လိုက်လံကြည့်ရှုနေတဲ့အခါကျတော့လက်ရှိရန်ကုန်မြို့ပေါ်မှာခုနကျွန်တော်မေးတယ်မေးခွန်းလို့ပါပဲဒီလက်ရှိရွေးကောက်ပွဲအတွက်လူတွေရဲ့ပြင်ဆင်မှုလူတွေရဲ့စိတ်နေစိတ်ထားဘလို့များမြင်ရလဲလူတွေရဲ့လူတွေစိတ်လှုပ်ရှားနေကြလားဘလို့အခြေအနေရှိလဲ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီရွေးကောက်ပွဲမှာဆိုကျွန်တော်ကကျွန်တော်တို့မြို့ပေါ်မြို့ကြီးအခြေအနေကတော့စိတ်လှုပ်ရှားမှုကတော့ရှိပါတယ်ကျွန်တော်တို့35ရာခိုင်နှုန်းတော့ပေါ့နော်ကျွန်တော်လိုက်ကြည့်ပြမပေါ့ဒီမြို့ပြအခြေအနေပေါ့ရန်ကုန်မြို့ပေါ်မင်းလင်းမြို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီ
ကျွန်တော်နည်းနည်းဖြတ်မိလိုက်မယ်35ရာခိုင်နှုန်းရှိရဆို25ရာခိုင်နှုန်းကဘာလို့နေကြရလဲမရှိတာလားလှုပ်ရှားစိတ်လှုပ်ရှားမှုရှိစိတ်ဝင်စားမှုမရှိတာလားဘလို့ပုံစံဖြစ်နေတာ
စိတ်ဝင်စားမှုရှိပါတယ်ရှိပါတယ်ရှိပါတယ်ဘာလို့ရှိလဲဆိုလို့ရှိရင်ကျွန်တော်တို့အဓိကတော့ဒီလက်ရှိကာလမှာပေါ့နော်ဒီမြို့ပြအခြေအနေမှာတော့လူတွေကတော့ကျွန်တော်တို့သတင်းမီဒီယာတွေကောင်းတယ်ဂျာနယ်တွေကောင်းတယ်နောက်တစ်ခုကဒီသတင်းအချက်လက်တွေကိုတို့ကမျက်ခြင်မပြတ်တဲ့လူတွေဆိုတော့တို့ကတော့စိတ်ဝင်စားမှုကတော့ဒီစိတ်ကြေပုံးနဲ့ဆိုင်ပြီးတော့ပို့ပြီးတော့ကောင်းတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့အခုမေး
ကျွန်တော်တို့
ဟုတ်ပြောပါပြောပါ
ပြောပါ
နောက်ပြီးတော့ပြောပါခင်ဗျ
အဲ့တော့ဒီလက်ရှိအေးလေးဟုတ်ကဲ့ဆင်ခြေကုန်းနဲ့တခြားအေးကြီးလက်ဒီသားတွေကြတော့ကျွန်တော်တို့အဲ့ဒီဒီသတင်းမီဒီယာအခက်ခဲပေါ့နော်အဲ့ဒါတွေကြောင်းကျွန်တော်တို့စိတ်ဝင်စားမှုနည်းတာနောက်တစ်ခုကဒီဟိုပြောရမယ်ဆိုဗျာလက်ရှိအာဏာရယူထားတဲ့ဒီဒီကန်ဂျိုးပေါ့ဗျာကျွန်တော်တို့ကဒါတော့နာမည်တက်ပြောရမှာပေါ့နော်သူကလက်ရှိလက်မှုကလည်းရှိနေတဲ့အစိတ်ပိုင်းတွေလည်းရှိနေတော့အဲ့ဒီပိုင်းတွေကြတော့တို့လူလူကဘာလဲဆိုတော့တစ်ဖက်မှာလည်းဒီချောင်းနေမှုတွေရှိနေတဲ့အတွက်စိတ်ဝင်စားမှုနည်းတာရှိတယ်ပြည့်စုံပိုင်းနေကြတယ်
ကျွန်တော်အဲ့ဒါမေးချင်တာပါတချို့လူတွေကြားထဲမှာဒီလွတ်လပ်မဲပေးဖို့အတွက်သူတို့မှာစိုးရင်စိတ်ကြောက်ရွံ့စိတ်အဲ့ဒါမျိုးရှိတဲ့အခြေအနေရောတွေ့ရလား
ဟောလက်ရှိဒီအားလုံးခြုံပြောမယ်ဆိုလို့ကျွန်တော်ဒီကာလမှာတော့ဒီနေရာနဲ့ပေါ့ဗျာကျွန်တော်တို့အခုနေနေရတာကတော့လူတွေကတော့မဲပေးဖို့အတွက်တော့တော်တော်ကြီးမှာတော့ဒီ85ရာခိုင်နှုန်းကတော့စိတ်ဝင်စားမှုရှိနေတော့တွေ့နေရတယ်
โอเคမဟုတ်ကျွန်တော်မေးတာကလူတွေရဲ့စိတ်ထဲမှာမဲပေးဖို့အတွက်သူတို့မှတွန်းအားဖိအားတစုံတရာရှိလားဒါမှမဟုတ်ကြောက်သူတို့မဲကိုလွတ်လပ်လပ်ပေးဖို့တခုခုလွတ်လပ်မဲပေးဖို့အတွက်စိုးရင်စိတ်ကြောက်ညစိတ်တွေရောရှိကြလား
အဲ့ဒါကတော့ကျွန်တော်တို့ချီးယုံနေတဲ့လက်ရှိအတိုက်ခံပါတီကတော့ကျွန်တော်တို့ဒီမှာချင်းတိုင်းနေတာတော့ဗျာအကြီးမားဆုံးပါတီကတော့နှစ်ခုပဲရှိနေတာဟုတ်ဘယ်သောဒီမိုကရေစီဒီအဖွဲ့ချုပ်ဒီ NLD နဲ့ပေါ့ဗျာဒီလက်ရှိအာဏာရောရယူစားတဲ့တက်ကန်ခွင့်ရိုးပေါ့ဗျာအချင်းနဲ့ညီပေါ့ဗျာအဲ့ဒီကြမ်းမှာတော့လူလူုံနဲ့တော့ဟိုမဲဆွေတဲ့ကာလမှာတော့စီယုံမျိုးစုံနဲ့လူလူ့ဘာဒီစိတ်ဘာစိတ်လုံနေကြတာတော့တွေ့နေရတယ်။ဒါပေမဲ့တစ်ဖက်မှာတော့ဆင်းရဲမှုတွေနဲ့ဘုနာလိုပေါ့ဆိုးရင်စိတ်တွေကတော့ဟိုသူ့ဦးမီးသူ့ရန်လေးနဲ့တော့ဟိုရှိနေတာတွေ့ရတယ်။သူ့ဖြစ်ပေါ့ကဒီခိုင်တို့ရဲ့ဒီလုံမုံပေါ်မှာရှိနေသေးတဲ့လူလူကတော့သူတို့ကနည်းဆိုးရင်စိတ်လေးရှိနေတာတွေ့ရတယ်ဗျ
။ဟုတ်ကဲ့ခုပါတဲ့အောင်ဒီလိုင်းပေါ်မှာနေပြီးပါကျွန်တော်နောက်တစ်ဖိတ်ခေါ်ချင်ပါလေအတော်ရှင်တူပါပုံနာချွန်းမြို့နယ်ကကိုကျော်မြင့်တင်ထင်ပါလေကိုကျော်မြင့်တင်ကြားပါလားခင်ဗျာ။
ဟုတ်ကဲ့ပါကြားပါ
ဟုတ်ကဲ့ကိုကျော်မြင့်တင်ဆွနေလို့ရတယ်မင်းမြန်ညင်လည်းတက်ဆိုင်တဲ့လူတွေရှိပါတယ်တူပေါ့
ဟုတ်ကဲ့ပါကျွန်တော်တို့ဒီရခိုင်ပြည်နယ်ပုံနောက်ရမြို့နယ်မှာဆိုတော့ဒီမင်းစန်းချင်ပေါ့နော်6,500လောက်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ပြောပ
ါကျွန်တော်တို့ဘာတွေ့ရဟယ်လို
ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ပါကျွန်တော်တို့အဓိကဘာလဲဆိုတော့ဒီရခိုင်ဒီပုံနောက်ရမြို့နယ်မှာဆိုရင်ကျွန်တော်တို့ကအဓိကမင်းစန်းချင်ကကျွန်တော်တို့ဘာလဲဆိုတော့နောက်ပြီးတော့ကျွန်တော်တို့နေတယ်မှာပေါ့နော်ဒီကျွန်တော်ဒီရခိုင်ပြည်နယ်မှာကြာတော့ကျွန်တော်တို့လမ်းမဆက်တွေကတော်တော်ဟက်ခဲ့ပါတယ်။ကြွားလာတာသိပြီးတော့အဆင်ပြေလို့ဒါပဲအခါမှာဒီကျွန်တော်တို့ရခိုင်မှာကဒီအမျိုးသမီးတွေပေါ့နော်ဒီမစ်ဆန်နာရှင်တွေပေါ့အမျိုးသမီးတွေက education by ဆိုင်ရနာကျွန်တော်တို့အားနေတာတွေ့ရပါတယ်။ရခိုင်ပြည်နယ်မှာလည်းကျွန်တော်ပုံညံ့မျိုးတွေမှာမူလတဲ့အဆင်ပြေကျွန်တော်တို့အမျိုးသမီးတွေကအသက်အရွယ်50လောက်အသက်အရွယ်50ဝန်းကျင်လောက်ရှိတဲ့အမျိုးသမီးတွေဆိုရင်မူလတဲ့အဆင်ပညာမူလတဲ့ပညာအဆင်တွေမှာကောင်းကောင်းမသင်ခဲ့ရပါဘူး။တော်တော်များများတို့ကျွန်တော်တို့ကပါလဲဆိုတော့ဒီဒီ education ကတော်တော်အားရတာတွေ့ရပါတယ်ခင်ဗျာဒါနဲ့မင်းပြတဲ့အခါမှာလည်းကျွန်တော်တို့ဘာလဲဆိုတော့အမောင်းကြီးလေးတွေပဲဖြစ်နေတာပေါ့နော
်ဟုတ်ကဲ့ โอเคโอเคกูจอมิดินเจซุบาเวครับเนี่ยจนเราตรอชินตูอูดีซุนิบั่วด้วยปีซาปีปูลาราชื่อบาเลยจนเราไปพับปะบามั้ยชั้นตองไม้ตากูอูบาเดตูยี้ท่าတော့ตรีกวยแตดีเดโดญูเนี่ยปะทะပြီးတော့အတိုက်ခံအင်အားစုတွေကိုပဲသူဥတီပြီးတော့ပြောပြစီတယ်ဆရာလို့တာမဟုတ်ပါဘူးတဲ့ကိုကောင်းဆောင်ကဘာပြောတယ်ဘာကိုပြောပြီးတော့ပြောနေတယ်ဘလို့အခင်းချင်းကိုခင်းချင်းနေတယ်ဆိုတာကိုတေချာသိအောင်လုပ်ပြီးတော့လိုက်နာကြစေချင်ပါတယ်တဲ့ကိုဘမဟုတ်သူမှန်သမျှအတလွတ်တိုက်ခိုက်ဆေးရင်နေမယ်ဆိုရင်တော့ကိုရဲ့လုံညုံရေးကိုကိုယ်တိုင်ကစပြီးတော့ချူဖောက်တယ်လို့ဖြစ်နေပြီလို့မြင်ပါတယ်တဲ့နောက်ကျွန်တော်စိတ်ထဲမှာပို့ပြီးတော့ဆိုရင်တာကပွဲမတိုင်မီရက်တွေနဲ့မဲယုံပိတ်ချိန်ကစလို့နောက်ပိုင်းရက်တွေရဲ့လုံညုံရေးကိစ္စပါတဲ့မဲပေးနေခြင်းကိုစိတ်ထဲမှာသိပ်ပြီးတော့မစိုးရိမ်ပါဘူးတဲ့အခုမြင်းနေကြားနေရသမျှမှာအချို့ကကိုယ့်ရဲ့အန္တရာယ်ကိုကိုယ်တိုင်ဖိတ်ခေါ်သလိုတွေဖြစ်နေကြပါလေတဲ့အထူးဖြစ်တော့မဲဆွဲလှူရှားမှုနဲ့အွန်လိုင်းပေါ်မှာပါတဲ့အားလုံးဟာပြိုင်ပွဲဝင်စည်းကမ်းနဲ့ညီလို့ပြိုင်ခွင့်ရသူတွေကြီးဖြစ်ပါလေတဲ့ရန်သူတွေမဟုတ်ပါဘူးတဲ့ရန်ဘက်လိုတတ်မှတ်ခဲ့လို့ရှင်လဲပွဲမလှနိုင်ပါဘူးတဲ့တကယ်ဖြစ်ရမှာကအတိုက်ခံကောင်းဖြစ်အောင်ကြိုးစားရမယ်ရန်ကားတာအပုတ်ချတာလွဲပါလေဒါပေမဲ့လက်ရှိအစိုးရဆိုတာကဥပဒေကိုကင်ပြီးတော့မှားတဲ့ကောင်လာခဲ့ဆိုပြီးတော့စိုးနိုင်တဲ့ခေါ်နိုင်တဲ့အနေအထားဖြစ်နေတယ်ဆိုတာသိကြရတဲ့ဆိုတာသိထားစီကြပါလေဆိုပြီးတော့သူ့ရဲ့အမြင်ကိုပေးပို့လာပါတယ်ခင်ဗျအဲ့တော့ကျွန်တော်ဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ဆွေးနွေးချက်ကိုပဲကျွန်တော်ပြန်လှည့်ပါမယ်သူကတော့ဒီသူ့ရဲ့အမြင်ကိုဆွေးနွေးထားတာဖြစ်လို့မေးခွန်းမပါပါဘူးအဲ့တော့ကျွန်တော်အခုဆက်သွားချင်တာကဒီရွေးကောက်ပွဲစောင့်ကြည့်ရေးကိစ္စနဲ့ဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်ဖို့အတွက်ပြောမှဆိုလို့ရှိရင်ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ရပ်ဖက်အဖွဲ့အစည်းတွေရှိပါတယ်နိုင်ငံတကာကလည်းလာပြီးစောင့်ကြည့်မဲ့အဖွဲ့အစည်းတွေရှိပါတယ်သတင်းမီဒီယာတွေကလည်းစောင့်ကြည့်ဖို့ရှိပါတယ်ကျွန်တော်တို့ပြည်ပကသတင်းမီဒီယာတို့သမားတွေအတွက်ဆိုရှင်တော်လေးအကန့်အသတ်ကြီးနေတာသိထားမိပါတယ်ဥမာကျွန်တော်တို့သွားမယ်ဆိုရင်တက်ဆိုင်ရာမြို့နယ်တွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်သတင်းယူမယ်ဆိုရှင်ကြိုပြီးတော့တက်ဆိုင်ရာမြို့နယ်ကော်မရှင်ကနေပြီးတော့ခွင့်ပြုချက်ယူရမယ်ဆိုတော့မြို့နယ်တွေအားလုံးကိုသွားမယ်မြို့နယ်တွေအားလုံးကိုလိုက်ပြီးတော့ခွင့်ပြုချက်ရင်တောင်းအောင်မလို့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကိုတက်ဆိုင်ရင်မေးချင်ပါတယ်ခင်ဗျာပြည်တွင်းသတင်းမီဒီယာသမားတွေကမှာကောဒီသတင်းမီဒီယာအနေနဲ့ဒီရွေးကောက်ပွဲအခြေအနေတစ်ခုလုံးကိုစောင့်ကြည့်နိုင်ဖို့အတွက်အကန့်အသတ်အခြေအနေအခက်အခဲဘာတွေများကြုံရပါလဲ
အဲ့တော့နော်ကျွန်တော်တို့ကဒီမီဒီယာကြီးကကျွန်တော်တို့နိုင်ငံတကာမီဒီယာကြီးလို့မဟုတ်ဘူးတဲ့ကျွန်တော်တို့နိုင်ငံမှာလေငွေကြီးအကန့်အသတ်ရှိမယ်နောက်ပြီးတော့ကျွန်တော်တို့လူပေါ်တော့တင်းတော့ဒီအကန့်အသတ်ရှိမယ်တနိုင်ငံလုံးနှမ်းချုံပြီးတော့ကျွန်တော်မီဒီယာကြီးတွေကစောထင်းနေမလုံးနိုင်သေးဘူးဗျမလုံးနိုင်သေးတော့တခုကဘာဖြစ်လဲဆိုတဲ့အခါကျတော့ဟုတ်ပြီကျွန်တော်တို့ကဒါရီကိုစောင့်ကြည့်ရလို့လေ့လာတယ်တောင်းလေ့လာပြီးလို့ရှိရင်ဒါရီကိုကျွန်တော်ကတင်ပြတဲ့အခါမှာသူကဘလို့နင်းနေအရေးယူမှာသူကျွန်တော်တို့ဒီဘက်ကသတင်းမီဒီယာရဲ့တင်ပြတဲ့ဟာကိုဘလို့မျိုးသူကလက်ခံပါလဲဘလို့ရှင်းသုံးပါလဲကျွန်တော်တို့ဘလို့မျိုးအရေးယူပြီးမှလဲဆိုရယ်ပြဿနာတော့ရှိအခုကပြဿနာအခုဟိုနောက်ဆုံးပြောလို့ရှင်ကျွန်တော်ကိုနိုင်ငံလေးကိစ္စနဲ့ပြသပြီးပြောလို့ရှင်ဒီလိုမျိုးဟိုပြဿနာဖြစ်တယ်ဖြစ်တဲ့ကိစ္စကလည်းဒီလိုရွေးကောက်ပွဲမဲဆွေးနေတဲ့အချိန်မှာဖြစ်တယ်ဖြစ်တာအဲ့လိုဖြစ်နေတဲ့အချိန်မှာအမြန်ဆန်သုံးအရေးယူရမယ့်ကိစ္စမှာတမန်တရားရုံးမှာရှင်းသုံးနေဆိုမျိုးပဲဟိုဆက်သုံးနေရုပ်ပေါ်ကြီးမှာပဲဒီမှုကိုဆက်ပြီးတော့စစ်ဆေးမယ်ဆိုရင်ကိစ္စမျိုးကဒါပြဿနာကိုစွန့်ပေးရရောက်တယ်နောက်တစ်ခုကပြဿနာကိုဖြေရှင်းရမှာမဟုတ်အဲ့တော့ကျွန်တော်ကလည်းသူ့ဟူရုပ်ပေါ်နဲ့ပတ်သက်ပြီးတော့တရားမှတ်မှုရှိမရှိကျွန်တော်စုံစမ်းနေလေ့လာမယ်ဆိုတဲ့အခါရုပ်ပေါ်ကော်မရှင်ကနေပြီးရုပ်ပေါ်ပြီးသွားလို့ဒီဖြေထွက်လာပြီးတော့မှသာတင်တယ်ကျွန်တော်ဆက်လုပ်မယ်ဆိုလို့ရှိရင်ဒါတော်ပြဿနာရှိပါတယ်ဒါငိုရီကအစိုးရကနေဒါကိုချုပ်တင်ပြီးတော့စီစဉ်ထားတင်တယ်ဒီလိုလုပ်တာဟာလည်းတော့မမျှတာပေါ့နောက်တစ်ခုကကျွန်တော်ဒီဒီမီဒီယာသမားကြီးတွေကလည်းကန့်သက်ထားရတဲ့အများကြီးရှိပါတယ်။ဆော့ဟိုလိုကဒိုထားသလိုပေါ့နော်ဒီမျိုးနဲ့တခုမှဘယ်နှယောက်ပဲတင်းယူခွင့်ရှိမယ်။အဲဒီယူရှေ့သွားလေဘယ်လိုမျိုးမဟုတ်ဘူးလို့ထားမယ်ဘယ်လိုမျိုးကြောင်းကြားထားမယ်ဆိုတဲ့ကိစ္စတွေကအဲ့ဒါကြီးကတိုးလို့ရှင်တော့ဒါချိုးတင်ပြီးတော့သူတို့ပြင်စင်းဝင်ရအောင်လုပ်ထားတယ်လို့ဖြစ်နေတယ်။အဲ့ဒါကလည်းသိပ်တော့မကောင်းဘူးလို့ကျွန်တော်ထင်တယ်ဗျ။
အဲ့တော့ဒရင်းမီဒီယာသမားတွေအနေနဲ့ကောတနိုင်ငံလုံးအတိုင်းအတာနဲ့ခြုံတဲ့ဒီရွေးကောက်ပွဲကိုတစ်ခုလုံးအတိုင်းအတာနဲ့ကာဗာလုပ်နိုင်ပါမလားကျွန်တော်ဆိုရင်တော့မြို့ပေါ်တွေမှာပဲများနေမှာတိုးလက်ထီထီသွားနိုင်ပါမလား
ဟုတ်ကဲ့များသောအားဖြင့်မြို့ပေါ်မှာရှိမယ်တချို့ဒေသတွေမှာလည်းရှိနိုင်တယ်ဒါပေမဲ့တနိုင်ငံလုံးတိုင်းတာအနေနဲ့တော့ကာဗာမလုပ်နိုင်ဘူးကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့
ကာဗာလုပ်ဖို့လည်းမလွယ်ဘူးဟုတ်ကဲ့
ကော်မရှင်ဘက်ကကောဒရင်းမီဒီယာနဲ့ပတ်သက်လို့စီးမြင်နေဟိုတလောကကျွန်တော်ကြားကြားနေတယ်ဟိုဒီမြန်မာနိုင်ငံဒီမီဒီယာကောင်စီလိုပေါ့နဲ့တွေ့တော့သူတို့လည်းဆွေးနွေးနေရလို့ကြားပါတယ်ခင်ဗျာအဲ့တော့ဒီတင်းကျပ်တဲ့စီးမြင်နေတဲ့ပတ်သက်လို့ကောဒရင်းမီဒီယာသမားတွေကဘာသူတို့မှာဇုံတရားအခက်ခဲတွေရှိနေလားကိုတက်စင်တို့အနေထား
ဟုတ်တယ်ဟုတ်တယ်ရှိရစွန့်ကြောင်းပြောတယ်ဗျာကျွန်တော်တို့ဟိုနုနယ်တစ်ခုမှနှစ်ယောက်ပဲယူရမယ်အဲ့ဒါအမှတ်ပေါ်သူတို့အကြောင်းကြားရမယ်ကျိုးတင်းခုမျိုးချက်ယူရမယ်ဘာညာသူတို့မှာဟိုဒီသူ့ရှာနေခုမျိုးချက်ယူရမယ်သူကနေပြန်မှုနေမှာယူရမယ်ဆိုတဲ့ကိစ္စမျိုးတွေကထွန်းဆန္ဒကောင်စီနဲ့သူမြင်နေကြတယ်။ဒါပေမဲ့သုံးတရားကျွန်တော်တို့တိကျတဲ့အဖြေဘာဖြစ်လာပြီဘလို့ကြောင်းဝင်လိုက်ပြီဘာဖြစ်တယ်ဆိုတော့ကျွန်တော်ဘဝသတင်းမီဒီယာပြောတာဘာမှမသိရသေးဘူးကျွန်တော်မကြားသေးဘူး။
ကျွန်တော်
အဲ့ဒါကလည်းပြဿနာရှိရပြ။
ကိုသက်စီကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာက အခုခုနကျွန်တော်ပြောလို့ဒီမျိုးနယ်မှာယူဖို့ဆိုရှင်မျိုးနယ်ကော်မရှင်ခွင့်ပြုချက်ကြိုယူရမယ်ဆင်းပေးထားရမယ်အကယ်၍များကိုသက်စင်နေနဲ့ကိုကပေးထားတဲ့မျိုးနယ်မဟုတ်ဘူးတခြားတနေရာမျိုးနယ်တစ်ခုခုမှာတခြားနေရာတစ်ခုခုမှာတခုခုအမှားယွင်းဖြစ်နေပြီအကြမ်းဖက်မှုတွေဖြစ်နေပြီချက်ချင်းသွားသတင်းယူမလားသတင်းယူနိုင်တဲ့အခြေအနေရှိလားကိုသက်စင်နေနဲ့တော့သွားယူမလား
ကျွန်တော်အမှန်ဆိုရင်ကျွန်တော်သွားယူတယ်ကျွန်တော်လောက်ရမှာကျွန်တော်လောက်ရမှာကျွန်တော်မီဒီယာသမားတွေအကုန်လောက်ရမှာဒါပေမဲ့လောက်ခွင့်ရှိမရှိဆိုတဲ့ကိစ္စအခုတည်းကဟိုရှင်းရှင်းလင်းမဖြစ်သေးဘူးဖြစ်နေအဲ့ဒါကျွန်တော်တို့တက်သနာဖြစ်နေတာပ
ါဟုတ်ကဲ့ဟုတ်ကဲ့ကုသဆင်ကျေးဇူးပါကျွန်တော်ဥရွှေပါကတစ်ဆက်တည်းမြင့်ချင်ပါတယ်ခင်ဗျာအချိန်ကတော့ကျွန်တော်10မိနစ်ခွဲလောက်တော့ရပါလိမ့်အခုရှိပါအခုဒီရက်ဖက်ဖွဲ့စည်းတွေလိလဆောင်ကြည့်ဖို့အတွက်အနေထားပေါ့အဲ့ဒါကတော့ဘာလို့များအခက်ခဲကြုံနေရလဲဒီကိစ္စတော်လေးရှင်းနိုင်ပြီလား
အဲလေလာဆောင်ကြီးကတော့အခုဒီလိုစောစောကဟိုကလပ်နေတဲ့ကိုနဲ့ပြောတဲ့စကားလေးကိုလည်းကျွန်တော်ဆက်ပြီးတော့အဲ့ဒီ
CS
ဆိုတဲ့ပတ်သက်တော့ကျွန်တော်ပြောပြပေးပါမယ်။ဟု
တ်ကဲ့
အခုကမျိုးနယ်ကိုတမျိုးနယ်ချင်းယူရမယ်ဆိုတာကတမျိုးနယ်တွေကိုရှောက်ရင်တမျိုးနယ်မှာရှောက်ရင်တမျိုးနယ်တွေရတယ်ခရိုင်မှာရှောက်ရင်တခရိုင်လုံးတစ်ကြီးလိုသွားလို့ရတယ်တိုင်းမှာရှောက်မယ်လို့ဆိုတဲ့တိုင်းလုံးတည်းကျွန်တော်တို့ကဆောင်ကြီးခွင့်ရတယ်။နော်အဲ့ဒါကဆောင်ကြီးခွင့်ဆိုတာကရင်းယူတဲ့အပိုင်းနဲ့မဆိုင်ဆောင်ကြီးခွင့်ဆိုတာမယုံနယ်ကိုသူဝင်ခွင့်ရတဲ့အပိုင်းပြောကြတာအဲ့ုံနဲ့ကြည့်တဲ့ကြည့်ခွေရတဲ့ပိုင်းကိုတိုင်းတစ်တိုင်းလုံးမှာချုံပြီးဘယ်တိုင်းဘယ်နေရာကိုဆိုသွားကျင်တယ်လို့ဆိုရင်ကျွန်တော်တိုင်းမှာယူလို့ရမယ်။အဲခရိုင်တစ်ခရိုင်ကိုပဲယူရမယ်ဆိုရင်ကိုခိုင်ကိုလုတ်ကျင်တဲ့ခရိုင်မှာနေယူတော့ခရိုင်မှာသွားရှောက်ရင်ခရိုင်မှာရတယ်။အဲ့လိုပဲကျွန်တော်တို့ကိုယ်တိုင်လည်းဟိုတနေ့ကပဲကျွန်တော်နောက်ပိုင်းခရိုင်ကိုကျွန်တော်ရန်ကုန်တိုင်းနောက်ပိုင်းခရိုင်ကိုရောက်တော့မကြီးမုံတရင်သာတိုက်ကနေသူတို့အဲ့ဒီမှာလာယူရတယ်ကျွန်တော်တို့လည်းတွေ့တယ်။သူတို့ကတော့အပြောက်ပခိုင်တစ်ခရိုင်လုံးပေါ့။အဲ့ဒီတော့ဘယ်မျိုးမဆိုသူတို့ကဝင်လို့ရတယ်။ဒါပေမဲ့ဝင်လို့ရတယ်ဆိုတာသူတို့ကဟိုပေါ့ဒီအဲ့ဒါကျရအတိုင်းတာတော့သူ့မှာတော့ဒီကံသူတို့မီဒီယာမီဒီယာနဲ့ရ CS ကို CS တို့ဖွဲ့တက်တက်စီတော့ကျွန်တော်တို့ရှိတယ်ဆိုတော့ဒီတကယ်တမ်းကျွန်တော်တို့ CS ကိုအပိုင်းမှာကြတော့ကန့်မှတ်ချက်ကတော့ pick 322မပါဘဲနဲ့နံပါတ်1ကတော့ပါတီဝင်မဟုတ်ရဘူးဆိုတော့အချက်တစ်ချက်ကတော့ပါတယ်အဲပါတီသူတို့ရဲ့ကတိအဲ့ဒီမှာပေါ့ရှော့ရင်ဝန်ခံကတိထိုးရတယ
်အ
ဲဝန်ခံကတိထိုးတဲ့အထက်မှာအဲ့ဒီမှာနံပါတ်1ကတော့ပြည်သူ့မဟုတ်ပါတီဝင်ပါတီတစ်ခုဝင်မဟုတ်ရဘူးပါတီတစ်ခုရဲ့ဩဇာမဟုတ်ရဘူးဆိုတဲ့အချက်ပါတယ်ကျန်တာတွေကတော့ပုံမှန်ဆင့်မရှိတယ်အဲ့ဒီတစ်ချက်ကတော့နည်းနည်းလေးတော့ဟောပေါ့ဟိုတကယ် UIC ဥက္ကဋ္ဌကြီးကိုယ်တိုင်ကနေပြီးတော့ပါတီဝင်တယောက်ဖြစ်နေပြီးတော့မှကျန်တဲ့အဲ့ဒီလိုလေးလာတဲ့ချက်ဆောင်ကြည့်တဲ့လူတော့ပါတီမဝင်ရဘူးဆိုတော့သိပြီးတော့တရားကတော့မကြောက်ဘူးပေါ့အိပ်ပဲလည်းသိမရှိဘူး
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်အခုပွင့်ပွင့်လင်းလင်းပွင့်ပွင့်လင်းလင်းပြောမယ်လို့ဆိုရင်ကျွန်တော်ကိုယ်တိုင်သွားတင်တယ်အခုတတိကျွန်တော်တို့မကြောက်ဘူး
ဟုတ်ကဲ့
အဲ့ဒါမျိုးလေးတွေရှိတာပေါ့
ဟုတ်ကဲ့ကျွန်တော်ဒိုင်လီလဲစီစဉ်အခုချိန်ဆစ်သွားလို့ပါပေါင်းဆွေးနွေးပေးတဲ့ဦးသက်စင်ဦးရှိပါကိုပါတဲ့အောင်နဲ့ကျွန်တော်တို့ရှင်တွေအားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလဲစီစဉ်နောက်မှပဲဆက်ပါမယ်ကျွန်တော်ဒီရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးသွားဖို့လည်းရှိပါတယ်ခင်ဗျာဒိုင်လီလဲအစီအစဉ်ကိုရနာခွင့်ပေးပ
ါဒိုင်လီလဲအစီအစဉ်ကိုကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူကိုညံဝင်းတော်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါအောင်ရှင်
လူပေါင်း124ယောက်ပါဝင်တဲ့ရုရှားခီးသည်တင်လေယာဉ်ဟာအီဂျစ်နိုင်ငံဘန်ဘီစကန်ဖြစ်တဲ့ရှမ်ဘောရှိတ်မြို့ကနေစတင်ပြန်သန်းပြီးနိုင်ဝက်လောက်တိုင်ခင်မှာပဲပြတ်ကျသွားခဲ့တယ်လို့အီဂျစ်ဝန်ကြီးဂျိုရှရစ်အစ်မေလ်ကပြောပါတယ်။ Airbus A321 မျိုးစားဟာရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုဦးတည်ပြန်သန်းနေတာဖြစ်ပြီးတော့လင်းပေါ်မှာကလေးငယ်18ယောက်ပါဝင်၊ကမ္ဘာလက်ခီးသွား219ယောက်နဲ့လင်းအမှုရန်9ယောက်ပါဝင်တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အပျက်စီးတွေကြားကနေရုပ်လောင်းတွေကိုစတင်တည်ဆောင်နေပြီလို့လင်းပြတ်ကျတဲ့နေရာကိုရောက်ရှိသွားတဲ့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းလင်းပြကြတဲ့ထဲမှာပါသွားတဲ့သူတွေအတွက်တနင်္ဂနွေနေ့ကိုတနိုင်ငံလုံးဝန်ထဲကြေကွဲဝယ်နေအဖြစ်နဲ့ကြေညာလိုက်ပါတယ်လင်းပြကြသွားတဲ့နေရာမှာနေရာဟာဆိုင်းနိုင်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ LRH မြို့ရဲ့တောင်ဘက် -10 ကျော်အကွာကတောင်ထူထက်တဲ့ဒေသမှာဖြစ်တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာအဲဒီစစ်သည်ကြတွေကိုတိုက်တဲ့နေရာမှာစီးရီးယားတိုက်ခံအဖွဲ့တွေကိုကူညီပေးဖို့အတွက်အမေရိကန်မျိုးပြင်တပ်ဖွဲ့ငယ်တစ်ခုကိုစီးရီးယားနိုင်ငံမြောက်ပိုင်းကိုဆေးလွတ်သွားမှာဖြစ်ပါတယ်ခင်ဗျာမကြခင်ကကစားသွားတဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့လီဗာပူးကပရီးမီယာလိဂ်ချန်ပီယံရှယ်ဆီကို3-2နဲ့နိုင်သွားပါတယ်။ရှယ်ဆီရဲ့စတန်ဖို့ဘရစ်မှာကစားကြတာမှာရမီရက်စ်ကပွဲစပြီး၄မိနစ်မှာအရှင်အတွက်ဖွင့်ကိုသွင်းခဲ့ပေမဲ့လီဗာပူးကကိုတင်ညိုကနှကိုးသွင်းပြီးတော့ဘန်တေကေကတကိုးပြန်သွင်းခဲ့ပါတယ်။ရှယ်ဆီကဒီပွဲရှုံးလိုက်တဲ့အတွက်7ပွဲကစားပြီး3ပွဲနိုင်2ပွဲတည်း6ပွဲရှုံး7မှတ်နဲ့အဆင့်15နေရာမှာရောက်နေပြီးနီးပြမိုရီညိုကပွဲပြီးသတင်းလာရှင်းလင်းပွဲမှာတော့သူအနေနဲ့ဒီပွဲနဲ့ပတ်သက်ပြီးဘာမှပြောစရာမရှိဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
။ဒရင်ချင်းချုပ်ကိုကိုရန်နိုင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုအကူညာဝင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Gadis Bynum ဖြစ်ပါတယ်။ကျွန်မနာမည်ဖိုက်ပါ။တော်ရရှင်များနဲ့တကွာမြောက်ပြီးသူပိသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOYO နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.